Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA American အသံရ2024ခုနှစ်မတ်လ9ရက်နေ့ကြာသပတေးနေ့မနက်ခင်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီချိန်လိုင်းတိုမီတာ3049လိုင်းလက်မီတာ190ဒုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမတင်ကီထိုက်ပါရှင်
။ Republican ကိုယ်စားလှယ်လောင်း Nikki Haley ဟာပါတီတွင်းပနားမရွေးကောက်ပွဲတွေရှုံးနိမ့်ခဲ့တဲ့နောက်ပါတီတွင်းရွေးကောက်ပွဲတွေမှာသူရပ်ဆိုင်းလိုက်ကြောင်းကြေညာလိုက်ပါတယ်။ Ukraine သမ္မတနဲ့ Greek ဝန်ကြီးချုပ်တို့ရှိနေတဲ့ Karani Russia တုံးချီကြောက်ခဲ့ပြီးတော့ခေါင်းဆောင်နှစ်ဦးကတော့တက်ပြီးကလွတ်မြောက်ခဲ့ပါတယ်။အိန္ဒိယနိုင်ငံမဏိပူရူပြည်နယ်ရဲ့မြန်မာစစ်ပြေးဒုက္ခသည်တွေပြင်ပစီးပွားရှာလှုပ်လှုပ်ကန်ခွင့်တွေကိုဒေသတရားရေးအာဏာပိုင်ကပိတ်ပင်တားမြစ်လိုက်ပါတယ
်မြန်မာအရေးမှာဩစတြေးလျဘက်ကဆောင်ရွက်နိုင်ပွဲတွေအရေးဆက်သွယ်မြင့်မြတ်ချက်ထိုင်းနိုင်ငံရဲ့မြန်မာနိုင်ငံမူဝါဒအရေးသတ်မှတ်ချက်ဥချုံမုထွန်းနဲ့ဆက်သွယ်မြင့်မြတ်ကန်မြန်မာနိုင်ငံတွင်လျှက်စစ်ကအုံပြုမှုအခြေအနေအမေရိကန်ရွေးကောက်ပွဲကာလလုံခြုံရေးစတဲ့သတင်းဆောင်မတွေကိုလည်းနားဆင်ကြရပါမယ်ရှင်အပတ်စဉ်ခဏရီတင်မှာတော့ Editor နဲ့ဆွေးနွေးကန် Gen Z တပတ်အတွင်းအကစားအစီအစဉ်တို့ကိုထုတ်လွှင့်ပါမယ်အခုတော့ကိုငိမ့်ချန်အေးကသတင်းတွေတင်ပြပါအောင်ရှင
်သမ္မတ Donald Trump ရဲ့အပြိုင် Republican Party သမ္မတကိုယ်စားလှယ်လောင်းရှင်ပြိုင်သူနောက်ဆုံးလက်ကျန်ဖြစ်တဲ့ Nikki Haley ဟာ Super Tuesday လို့သိကြတဲ့ပါတီတွင်းပထမရွေးကောက်ပွဲတွေမှာရှုံးနိမ့်ခဲ့တဲ့နောက်ပါတီတွင်းရွေးကောက်ပွဲတွေကနေရပ်ဆိုင်းလိုက်ကြောင်းကြီးညာပါတယ်သမ္မတ Trump လက်ထက်မှာကုလသမဂ္ဂသမ္မတကြီးဖြစ်ခဲ့တဲ့ Nikki Haley ဟာ Trump အနိုင်ရရှိမှုအပေါ်ဂုဏ်ပြုစကားပြောဆိုပေးမယ်လဲပါတီကိုယ်စားလှယ်လောင်းဖြစ် Trump ကိုထောက်ခံတာမျိုးတော့မလုပ်ခဲ့ပါဘူးဒါပေမဲ့လည်းလာမယ့် November 5ရက်ရွေးကောက်ပွဲမှာ Democratic Party ကိုယ်စားလှယ်လောင်းသမ္မတ Joe Biden နဲ့အပြိုင် Republican ကိုယ်စားလှယ်လောင်းဖြစ် Trump ဟာထိုက်တန်သူဖြစ်ကြောင်းအသိမှတ်ပြုခဲ့ပါတယ်3လကျင်းပခဲ့တဲ့ပါတီတွင်းသမ္မတလောင်းပနာမရွေးကောက်ပွဲတွေတွင်Donald Trump ဟာ Utah ပြည်နယ်အပါဝင်နေရာ14ခုမှာအနိုင်ရပြီးကိုယ်စားလှယ်995ယောက်ရရှိခဲ့ပါတယ်။ Nikki Haley ကတော့ကိုယ်စားလှယ်89ယောက်သာရရှိခဲ့ပါတယ်။သမ္မတ Trump ကတော့ပြီးခဲ့တဲ့အင်္ဂါနေ့ပါတီတွင်းရွေးကောက်ပွဲမှာ Nikki Haley ရှုံးနိမ့်ခဲ့တယ်ဆိုပြီးသူ့ကိုယ်ပိုင်လူမှုမီဒီယာမှာရေးပါတယ်ခင်ဗျာ။ဂါဇာမှာယာယီအပြစ်ခတ်ရဲ့စစ်ရေးအတွက်အစ်ချစ်မှာဆွေးနွေးနေကြချိန်မှာပဲ Israel စစ်တပ်ကဂါဇာတဝက်မြေပြင်ထုတ်စစ်ဆေးရေးရောလေကြောင်းကပါတိုက်ခိုက်တာတွေရောလုပ်နေပါတယ်။ဂါဇာကိုလူသားချင်းစာနာမှုအကူအညီတွေပို့ပြီးပေးဖို့နိုင်အောင်ဆောင်ရွက်ဖို့လိုနေပြီဆိုတာကိုအစ္စရေးကိုသတိပေးဖို့စီစဉ်နေတယ်လို့လည်းဗြိတိန်နိုင်ငံသားရေးဝန်ကြီးဒေးဗစ်ကင်မရွန်ကပြောပါတယ်။ဂါဇာမှာလူတွေဟာငတ်မှုမှုကြောင့်သေဆုံးနေရတယ်၊ကာကွယ်လို့ရတဲ့ရောဂါတွေကြောင့်လည်းသေဆုံးနေရတယ်လို့ဗြိတိန်ဝန်ကြီးချုပ်ကလွှတ်တော်ကိုပြောခဲ့ပါတယ်။ဂါဇာဒေသတွင်းငတ်မှုမှုဟာကပ်ဘေးအဆင့်ထက်ရောက်နေပြီးဒီတိုင်းဆိုရင်ဂါဇာမှာလူသားရှင်သန်မှုအကျတဲ့ကတ်ဆိုးကြီးစိုးစိုးဝါးဖြစ်လာမယ်လို့သိမ်းပိုက်ခံပါလက်စတိုင်းဒေသဆိုင်ရာကုလသမဂ္ဂရဲ့လူသားချင်းစာနာကူညီမှုညှိနှိုင်းရေးမှူး James McGoldrick ကသတိပေးပါတယ်။ EU ဥရောပသမဂ္ဂရဲ့အချက်တေးကာလစီမံခန့်ခွဲမှုဆိုင်ရာကော်မရှင်နာမင်းကြီး Janice Lenners ကတော့ဂါဇာကိုအကူအညီတွေပို့ပေးနိုင်ဖို့ဂါဇာနဲ့နေဆက်တွေဖွင့်ပေးဖို့တိုက်တွန်းတောင်းဆိုနေပါတယ်။တစ်ချိန်တည်းမှာပဲအီဂျစ်နိုင်ငံကိုင်ရိုမြို့မှာနိုင်ငံတကာစစ်ဆေးရေးမှူးတွေကစီးဝေးတိုက်ပင်နေကြပြီးလာမယ့်ဥပုပ်ရမ်ဒန်ဥပုပ်လကစပြီးတည်တဲ့6ပတ်ကြာအပြစ်ခတ်ရဲ့စေရေးဖြစ်လာစေဖို့ညှိနှိုင်းနေကြပါတယ်ခင်ဗျ။ယူကရိန်းသမ္မတဇယ်လန်စကီဟာရုရှားကပစ်လိုက်တဲ့ဒုံးကျည်ဘေးကနေကပ်ပြီးလွတ်မြောက်သွားပါတယ်။တိုက်ခတ်ခံရတဲ့အချိန်မှာဂရိဝင်းကြီးကျုံနဲ့ကိုစလဲအဖွဲ့လည်းရင်နှံပြီးမှရှိနေပါတယ်။ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီနဲ့ဂရိဝင်းကြီးကျုံတို့နှစ်ဦးဟာယူကရိန်းနိုင်ငံတောင်ပိုင်းအိုဒက်ဆာမြို့ခီးစဉ်အဆုံးသတ်ချိန်မှာပဲအနည်းဝင်ချက်မှာကြီးမားတဲ့ပောက်ကဲသံတွေစင်ကဲချခဲ့ရတာပါ။ရာရှိတွေကားတဲ့ဝင်ချိန်မှာပဲပောက်ကဲသံတွေချခဲ့ရပြီးအိုဒက်ဆာဟာရုရှားစစ်တပ်ခန်းနေရတဲ့ဆိုတာသူတို့အတွက်တော့အင်မတန်အပယ်ရစရာဖြစ်စေတယ်လို့ဂရိဝင်းကြီးချုပ်ကပြောပါတယ်။လူငါးဦးသေဆုံးပြီးအတော်များများဒဏ်ရာရခဲ့တယ်လို့ CNN သတင်းကရေးပါတယ်။ဘဲကိုထိထိဂယူမဆိုင်ဘူးဆိုတဲ့လူတွေနဲ့ရင်ဆိုင်နေရတယ်ဆိုတာခင်ဗျားတို့မျက်မြင်ပဲလို့ယူကရိန်းသမ္မတကလည်းသတင်းတောက်တွေကိုပြောပါတယ်။ဒါနဲ့ပတ်သက်လို့ရုရှားတာဝန်ရှိသူတွေဘက်ကတော့တုံ့ပြန်မှုမတွေ့ရသေးပါဘူး။ယူကရိန်းသမ္မတဇယ်လန်စကီဟာစပွဲကာလတွေမြို့တွေနဲ့ရှေ့တန်းစစ်ခန်းတွေကိုမကြာခဏတောက်လို့ရှိပြီးသူပြန်ထွက်ခါတဲ့ထွက်ခွာတဲ့အချိန်ထိသတင်းလျှို့ဝှက်ထားလို့ရှိပါတယ်ခင်ဗျာ
VOA American နဲ့မနေ့ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ည ပထမနာရီဝက်မှာလှိုင်းနှက်မီတာ190 kHz 1595ရူကနေပြီးတော့ထုတ်လွှင့်ပေးနေပါရရှင်
။ချက်တာပရိနေမနဲ့ VOA သတင်းတွေကိုဆက်လက်တင်ပြပေးပါမယ်ခင်ဗျာ။ရှမ်းပြည်နယ်မြောက်ပိုင်းကမန်တုံ၊နမ်မတူ၊နန်းစံ၃မြို့နယ်ကိုဆွေချွေကျင့်သုံးမယ်လို့အလားသိစစ်ကောင်စီကမလ၄ရက်နေ့ကကြေညာခဲ့တာကပြစ်ခတ်ရေးဆိုင်သဘောတူညီချက်တွေကိုအကောင့်ထဲဖော်ဖို့အခက်အခဲဖြစ်စေကြောင်းမြောက်ပိုင်းညီနောင်မမိတ်၃ဘွဲ့ကဗိုလ်တုံးနေမှာတုံ့ပြန်လိုက်ပါတယ်။၂၀၂၀ဆင်အပီအပြည့်ဝထိန်းချုပ်ထားပြီးအုပ်ချုပ်ရေးလုပ်ငန်းတွေစီမံအကောင့်ထဲဖော်နေတဲ့အဲ့ဒီ၃မြို့နယ်မှာစစ်အုပ်ချုပ်ရေးကြေညာတာကဒေသတွင်းလူထုကိုချိန်းချောက်တဲ့လုပ်ရက်ဖြစ်ပြီးအပြည့်ရရေးသဘောတူညီချက်ကိုအခက်အခဲဖြစ်စေကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စစ်ကောင်စီဘက်ကတော့အဲ့ဒီဒေသတွေမှာလုံခြုံရေးတရားဥပဒေစိုးမိုးရေးနဲ့နေမြေအေဂျင်တာရေးကိုပုံမထီအောင်ဆောင်ရွက်နိုင်မှုအရှိမြောက်တိုင်းစစ်ဌာနချုပ်စစ်တိုင်းမှုကိုအုပ်ချုပ်ရေးနဲ့တရားစီရင်ဆိုင်ရာစစ်အုပ်ချုပ်ရေးအခွင့်အာဏာတွေကိုကျင့်သုံးမှုအနှင်းလိုက်တယ်လို့ကြေညာခဲ့တာပါ။ညီနောင်သုံးဘွဲ့ကတော့တရုတ်ကဂျောင်းဝင်ဆစ်ဆက်ပေးတဲ့ဟိုင်ကင်သဘောတူညီချက်အရရှမ်းမြောက်ဒေသမှာအပြစ်ခတ်ရပ်ပြီးတရုတ်မြန်မာကုန်သွယ်ရေးလမ်းကြောင်းပြန်ဖွင့်နိုင်မှုနေဆက်တည်ငြိမ်မှုနဲ့ဒေသခံတွေစစ်ဘေးကနေလွတ်ဖို့နှစ်ဖက်ညှိနှိုင်းမှုတွေဆက်လက်လှုပ်ဆောင်နေချိန်မှာဒီလိုစစ်ကောင်စီဘက်ကထုတ်ပြန်ခဲ့တာလို့ထောက်ပြပါရတယ်။တရုတ်အစိုးရကစစ်စင်ပေးမှုနဲ့အတူကုမင်းမြန်မာလက်မှတ်ထိုးထားတဲ့အဖွဲ့တွေပုံမှန်တွေ့ဆုံနေကြောင်းလည်းမြောက်ပိုင်းသုံးဘွဲ့ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါရမညာ။အိန္ဒိယနိုင်ငံမနီပူရပြည်နယ်တဲကခမ်ဂျွန်ခရိုင်ထဲမှာမြန်မာပြည်ကထွက်ပြေးလာတဲ့စစ်ပေးသည့်ဒုက္ခသည်တွေကိုစီးပွားလုပ်ငန်းလုပ်ကင်တာဒါမှမဟုတ်အလုပ်သမားဖြစ်အလုပ်လုပ်တာတွေကိုတားမြစ်ကြောင်းဒေသဆိုင်ရာတရားသူကြီးကသတိပေးချက်ထုတ်ပြန်လိုက်တယ်လို့အိန္ဒိယသတင်းတွေမှာဗုဒ္ဓဦးနဲ့ကဖော်ပြကြပါတယ်မနီပူရပြည်နယ်တဲကအဲ့ဒီခရိုင်မှာခေလွန်ကြသူအားလုံးကသတ်မှတ်ထားတဲ့ဒုက္ခသည်စခန်းတွေထဲမှာပဲနေရမယ်လို့လည်းထုတ်ပြန်ကြမှာပါရှိပါတယ်စီးပွားနဲ့အလုပ်လုပ်ကင်ွက်တားမြစ်ထားတာကိုဖောက်ဖျက်ကျူးလွန်ကြောင်းတွေ့ရရင်သက်ဆိုင်ရာဥပဒေနီးဥပဒေတွေနဲ့အညီအရေးယူခံမယ်လို့ဆိုပါတယ်မနီပူရာပြည်နယ်ဝန်ကြီးချုပ်ဘီအန်ဆင်းကတနင်္လာနေ့ကလွှတ်တော်ကိုတင်ပြချက်ထဲမှာတော့2023ခုနှစ်မေလ3ရက်ကနေအခုနှစ်ဖေဖော်ဝါရီ29ရက်နေ့ထိပြည်နယ်အတွင်းနေဆက်ဖြတ်ကျော်ခိုးလုံလာသူမြန်မာနိုင်ငံသား6,946ဦးရှိတယ်လို့ဆိုပါတယ်။အဲ့ဒီထက်259ဦးကိုကိုယ်ရေးအချက်လက်တွေကောက်ယူပြီးမြန်မာပြည်ကိုပြန်ပို့ခဲ့တယ်လို့မနီပူဝန်ကြီးချုပ်ကပြောပါတယ်။ကျန်သူတွေကိုဒေသခံတွေနဲ့မရောနှောစေဘဲယာယီတဲတွေနဲ့တီးသန့်ထားရှိတယ်ဆိုပါတယ်။မနီပူရာပြည်နယ်မှာမှနှစ်မေလတုန်းကလူမျိုးရေးပြဋ္ဌာန်းတွေဖြစ်ခဲ့ပြီးလူ150တဲ့မှနဲ့သေဆုံးခဲ့ရမှာဝင်းကြီးချုပ်ဘီအန်ဆင်းကမြန်မာဘက်ကလာတဲ့ကြေးစားတပ်ဖွဲ့ဝင်တွေကလှုပ်ဆော်ခဲ့တယ်ဆိုပြီးလဲဆွဆွဲခဲ့ပြီးပါတယ်မြာကဘာကြီးဟာကြားမှဒန်းတူညီမျှမှုဆိုင်ရာအတွက်အရေးကြီးတဲ့လမ်းဆောင်လမ်းကွာကိုရောက်ရှိနေကြောင်းကုလသမဂ္ဂကသတိပေးလိုက်ပါတယ်မလ၈ရက်နေ့ PSP ဆိုင်ရာအမျိုးသမီးများနေ့အတွက်နှိုးဆော်ချက်ဖြစ်တဲ့အမျိုးသမီးတွေအတွက်ရင်းနှီးမြှုပ်နှံမှုအရှိန်မြင့်လှုပ်ဆောင်ဖို့ဆောင်မှုကမျိုးသမီးရေးပုံမဆောင်ရွက်ဖို့တတိပေးတာဖြစ်ကြောင်းကုလသမဂ္ဂမျိုးသမီးစီးပွားရေးဆွဆောင်နိုင်မှုကဏ္ဍအကြီးအကဲဂျမိုင်းမာနူခီကပြောပါတယ်မျိုးသမီးခွေတိုးတက်လာနေတယ်လို့ခေါင်းဆောင်တွေကယူဆထားကြတဲ့နိုင်ငံတချို့အပါအဝင်တကဘာလုံးမှာမျိုးသမီးခွေကချင်းချောက်ခံနေရပြီးတချို့နေရာတွေမှာနောက်ပြန်ဆုတ်နေတယ်လို့ဖြစ်နေတယ်လို့သူကထောက်ပြပါတယ်ကုလသမဂ္ဂမျိုးသမီးဌာနရဲ့မှတ်တမ်းတွေအရလက်ရှိကမ္ဘာမှာမျိုးသမီး10ဦးမှာ2ဦးကလွန်မင်းဆင်းရဲနဲ့နေပြီးကမ္ဘာမျိုးသမီးဥယျာဉ်ရဲ့ရှစ်ရာခိုင်နှုန်းဖြစ်တဲ့အမျိုးသမီးနဲ့မိန်းကလေးငယ်တန်း340လောက်ဟာ2030ပြည့်နှစ်တိုင်အောင်အလွန်မင်းဆင်းရဲနွမ်းပွားမှုအခြေကနေရုန်းထွက်နိုင်မှာမဟုတ်ကြောင်းလဲဖော်ပြထားပါတယ်။တစ်ဖက်မှာလည်း2023ခုနှစ်အတွက်စဉ်ဆက်မပြတ်ဖွံ့ဖြိုးတိုးတက်ရေးကုလသမဂ္ဂရဲ့အကဲဖြတ်ချက်အရနိုင်ငံတကာကအစိုးရတွေရဲ့အမျိုးသမီးတွေပေါ်ထောက်ပံ့ရေးအစီအစဉ်တွေမှာရန်ပုံငွေကွာဟချက်လိုအပ်ချက်ကဒေါ်လာ360ဘီလီယံထိရှိနေကြောင်းလဲသတိပေးထားပါတယ်များ။
ကိုငင်းချင်ဧပါရှင်အခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်။အော်စတြေးလျအနေနဲ့မြန်မာအရေးနဲ့ပတ်သက်ပြီးအာဆီယံနောက်မှာပုံပြီးဘုံသဘောတူညီချက်၅ချက်ကိုပဲဇက်တိုက်တွန်းနေရင်အလုပ်ဖြစ်မှာမဟုတ်ဘူးလို့အော်စတြေးလျမြန်မာပါမောက်ခတ်တူကသုံးသပ်ပါတယ်။အင်ဒိုပစိဖိတ်ဒေသတွင်းမှာဒီမိုကရေစီနိုင်ငံကြီးတနိုင်ငံအနေနဲ့မြန်မာအရေးမှာအော်စတြေးလျကဥဆောင်မှုအခန်းကဏ္ဍရှိတဲ့ကြောင်းလဲကကတင်တက်ကတူကတွဲဖက်ပါမောက်ခတ်ဒေါက်တာထွိထွိသိန်းကထောက်ပြပါတယ်။အာဆီယံနိုင်ငံခေါင်းဆောင်အနေနဲ့ဩစတြေးလျနိုင်ငံခြား၃ရက်ကြာထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးဒေါက်တာထွတ်ထွတ်သိန်းကိုကိုငင်းချင်းအေက Zoom ကနေတဆက်ဆက်သွယ်မေးမြန်းထားပါတယ်ရှင
်။ဩစတြေးလျအာဆီယံထိပ်သီးဆွေးနွေးပွဲကဒီဒေတာတွင်အတွက်ဆိုရင်ဘလောက်အရေးပါပါလဲဗျာ
။ဩစတြေးလျအာဆီယံ Summit ကတော်တော်လေးအရေးပါ။အထူးသဖြင့်ဩစတြေးလျအတွက်ပါ။သူကဒီဟို Indian Ocean South China Sea မှာပါနေရတယ်လို့ဆိုတော့ဒီရဲ့ဟိုအိမ်သားနေချင်းနေလဲဟုတ်လားဟိုစီးပွားရေးနဲ့လည်းဆက်ဆံရမယ်နိုင်ငံကြီးနဲ့လည်းဆက်ဆံရမယ်အဲ့တော့သူက ဩစတြေးလျအတွက်ကဒါတော်တော်လေးကိုရည်ကြည့်တယ်။အာဆီယံတိုင်းပြည်တွေအတွက်ကလည်းအရေးကြီးတာပေါ့။ဆိုတော့ဩစတြေးလျကလည်းဒီမှာ resource rich country လို့ဖြစ်တယ်။ပြီးတော့ချမ်းသာတဲ့တိုင်းပြည်လည်းဖြစ်တယ်။စီးပွားရေးလည်းသူကတော်တော်လေးမှာလည်းအရေးပါတယ်။ပြီးတော့ democracy လည်းဖြစ်တယ်ဆိုတော့အခုလိုဟိုတရုတ်တိုင်းပြည်နဲ့ရှင်းပြနိုင်တဲ့အချိန်မှာဟိုတကယ်ချင်းလိုရပေါ့နော်ဒီဒီဟိုအဲ part of this world မှာဆိုရင်သူတကယ်ချင်းလိုပဲအဲ့တော့ဟိုအာဆီယံနေပေါ့ဩစတြေးလျပေါ့ဟိုအကျိုးတစ်ဖက်ရှိကြတယ်ပေါ့
Now ဒီဩစတြေးလျအစိုးရရဲ့မြန်မာရေးပေါ်ဆောင်ရွက်ချက်တွေကိုဆိုရင်ရောဘယ်လိုတွေရှိနေလဲဗျာ
ဒီအားလို့တခြား democracy country တွေလို့UK လို့ US လို့ Canada တွေအင်းတို့ထက်စာရင် Australia ရဲ့ sanction တွေကအများကြီးနည်းပါဘူး။သူကလည်း sanction လုပ်တဲ့အခါမှာလည်းသူကနည်းနည်းနည်းတယ်၊ကြာလေကြာတယ်၊ကြာပြီမှာပေါ့။အခုဆိုရင် mining Australian mining companies တွေတမတိမှာ after the coup မှာပဲရှိနေတော့မယ်လို့ဟဲ့လား justice for Myanmar report ကြီးထွက်လာအဲ့ဒီမှာဆိုရင် on diaspora ပေါ့နော်ဟိုဟိုမှာဒီမှာဒီမှာမွေးတဲ့ဒီမှာဒီမှာကြီးတဲ့ဒီမှာနေတဲ့တွေကကိုယ့်ရဲ့အစိုးရကိုကြည့်ပြီးတော့ sanction နေဟဲ့လား mining enterprises 1 and 2 ရဲ့ mining နဲ့ပတ်သက်တာကို sanction နေလောက်ပါဆိုပြီးတော့တောင်းဆိုထားတာလည်းရှိတယ်အဲ့ဒီတော့ညှို့လင့်ရတာပေါ့ Australian government က sanction လုပ်မယ်လို့တော့အားလုံးကတော့ညှို့လင့်တာပေါ့လေ
ဒီထိပ်သီးဆွေးနွေးပွဲပြီးရှေ့မြမအရေးပေါ်ဆိုရင်ဒီ Australia နဲ့ဒီ ASEAN ခေါင်းဆောင်တွေဘလို့အရေးယူဆောင်ရွက်လာနိုင်တယ်လို့သုံးသပ်နိုင်လိမ့်မယ
် ASEAN ကလည်းသဘောချင်းချင်းပါကိုဟို members ချင်းချင်းကလည်းသဘောမတူပါဘူးတချို့တွေပို့ပြီးတော့ democratic ဖြစ်တဲ့လား Indonesia လိုကကြတော့ပို့ပြီးတော့မမာပြည်ရဲ့ဟိုပို့ပြီးတော့ democracy အရေးကိုပို့ပြီးတော့စိတ်ဝင်စားတယ်ပြီးတော့တခြား member တွေကကြတော့တိတ်ဆိတ်မဝင်စားသူတို့မှလည်းသဘောမတူပါဘူးကြာအဲ့အချိန်မှာ Australia ဝင်ပြီးတော့ပြညာကြတာနဲ့ဟုတ်လား democracy ကိုအလဲမှာထားပြီးတော့ဥဒတ်ထားပြီးတော့အဲ့ဒါကို तू ကအဲ့ဒါကို तू ကကောင်းဆောင်ရဲ့ယူပြီးတော့တခြားလူတွေကို democracy ကိုစင်စားအောင်လို့ तू ကတိုက်တွန်းပြရမှာပေါ့အဲ့လိုဖြစ်ရမယ်အဲ့လိုမတိုက်တွန်းတဲ့နဲ့ဒီ ASEAN ရဲ့ 5 point consensus နဲ့ပဲသွားမယ်ဆိုရင်တော့ witness ရအောင်ဘာလို့ဆိုတော့ 5 point consensus ကလည်းအလုံးဝအလုံးမဖြစ်ဘူးဆိုတာဒီတိုင်းသိတယ်အဲ့ဒါကိုပဲပြောနေကြဘူးမဲလားပြောနေကြဘူးမဲဆိုရင်တော့တော်တော်ကို witness ရအောင်ပါအဲ့တော့နီလာအသိရှာမှာပေါ့နီလာအသိရှာမယ်ဒီချက်ရဟလာနှလုံးသားရဲ့အနေပြီးတော့စိတ်ပါဝင်စားစွာနဲ့ဗမာပြည်ကိုကူညီခြင်းနဲ့ဆိုရင်နေတွေ့ရမှာပေါ့ဒါမှမဟုတ်ဒီ 5-point consensus ကိုပဲပြောနေကြသေးတယ်ဆိုတော့တေချာစိတ်မဝင်စားကြလို့ပဲလို့ပဲပြောဖို့ပဲရှိတော့တာပေါ့ဒါကြီးကအလုံးမဖြစ်ဘူးဆိုတော့လည်းလူတိုင်းသိကြတယ
်နောက်တစ်ခုကတော့ဒီ Asia Pacific ဒေသတွေမှာဆိုရင် Australia ကဒီဘက်ကစီနိုင်ငံကြီးတခုလည်းဖြစ်နေတယ်ပြီးတော့ဆိုတော့ဒီမှာအရေးပေါ်ဩစတြေးလျကဥဆောင်မှုခံကဏ္ဍရှိပြီးတော့EU ဆောင်ရွက်တာမျိုးတွေရှိလာနိုင်တာ
ဗျဩစတြေးလျနားလေရဒါဟာဟိုဆမ်ဝဲချစ်လို့ပေါ့ဒါ test case ပေါ့ဟုတ်လားဒီမမာပြည်ရဲ့ democracy crisis တောင်းသူ့မှာတော်တော်လေးကိုဟို seriously စဉ်းစားပြီးတော့လုပ်ပြရမယ်ဆိုတော့သူမှာကန္ဓာရောက်လာဟဲ့လားသူကြိုက်လည်းပဲဖြစ်ဖြစ်မကြိုက်တယ်လည်းဖြစ်ဖြစ်ဒီကန္ဓာကရောက်လာတော့သူကတီတီချာချာ seriously တီချာချာစဉ်းစားပြီးတော့ကိုသူကဒီအချိန်မှာအောင်မြင်မြင်နဲ့လုပ်ပြရတယ်အဲ့ဒီတော့အာဆီယံနောက်မှာပဲသူပုံနေတယ်ဒီ 5 point consensus ကိုပဲပြောနေတယ်အာဆီယံကိုပဲဒီလုပ်တယ်ဆိုရင်တော့အာဆီယံကလည်း3နှစ်ရှိပြသွားတာသူမလုပ်နိုင်ဘူးအဲ့ဒီမှာဆိုတော့ Australia ကသူ့မှာသူ့ကိုဒါ calling ပေါ့ဟုတ်လား calling မှာသူကဒါပြနှိမ့်လို့ဆိုလို့ရှိရင်တမိုင်းမှာသူ့ကိုဆုံးဖြတ်တဲ့အခါမှာသူမျက်နှာမလှနိုင်ဒီကိစ္စမှာသူ့ရဲ့ ဒါဆမ်မိုးပွဲပဲသူပြကိုပြရမယ်ဟလာဒီမိုကရေစီကိုသူဘလောက် serious တက် human rights and democracy ကို serious တက်လဲဆိုတော့သူပြကိုပြ
မြန်မာစစ်တပ်နဲ့ဆက်ဆံရေးနီးနီးကပ်ကပ်ရှိခဲ့တဲ့ထိုင်းနိုင်ငံဟာအခုတော့မြန်မာအပေါ်ချတဲ့မူဝါဒကိုပြန်ပြီးတော့စဉ်းစားနေတယ်လို့ရှုမြင်တဲ့အကြောင်းသံမတ်ကြီးဦးကျော်မိုးထွန်းက VOA ကိုပြောပါတယ်။ထိုင်းဝန်ကြီးချုပ်စရစ်တာထဝီဆမ်လက်ထက်မှာအိန္ဒိယမြန်မာရဲ့ဗတ်ပေါင်းဆောင်အချက်တဲကိုဖြည့်ရှင်ရေးတက်တက်ကြွကြွဦးဆောင်လာနေတာနဲ့ပတ်သက်လို့ထိုင်းလွှတ်တော်ကမြန်မာရေးဆွေးနွေးပွဲမှာအဖွင့်မိန်ခွန်းပြောကြားခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ကြီးဦးကျော်မိုးထွန်းကိုမိုင်းချင်းနိုင်ငံ Zoom ကနေဆက်သွယ်မိ мян ထားပါတယ်ရှင
်။ဒီကနေ့ဒီသတင်းပတ်ကုံမှာထိုင်းလွှတ်တော်ရဲ့မှာမြန်မာရေးဆွေးနွေးပွဲကိုတမ္မတ်ကြီးပါဝင်ပေါ့နော် NUG အစိုးရဖွဲ့ဝင်နိုင်ငံသားရေးဝန်ကြီးရောနောက်ပြီးတော့ဒီ NUCC ပေါ့နော်သူတို့တွေကဒီထိုင်းလွှတ်တော်ကဖိတ်ကြားခဲ့တာအဲ့ဒါဘာကြောင့်တမ္မတ်ကြီးတို့ထိုင်းလွှတ်တော်ကဖိတ်ခေါ်ခဲ့တာလဲရှင
်ကျွန်တော်နားလည်တော့ပေါ့နော်တချို့ဥစ္စာတွေလည်းကျွန်တော်စီစဉ်တာမဟုတ်တဲ့အတွက်ကြောင့်တော့သူများပြောတဲ့ဥစ္စာနဲ့ဖိတ်တဲ့လူရဲ့ပြောတဲ့ဥစ္စာလောက်ပဲအဲကျွန်တော်ပြန်ပြောလို့ရမှာပေါ့နော်အထူးသဖြင့်တော့အခုထိုင်းပါလီမန်ပေါ့နော်ဒီအထူးဖြင့်ဒီကော်မတီသူတို့ရဲ့ National Security Border Affairs Committee ရနေပြီးတော့စီစဉ်တဲ့အဲဒီဆက်မနာတစ်ခုပေါ့နော်ဟိုပါလီမန်ကော်မတီအပြင်ပေါ့နော်အခြားဟိုအဖွဲ့အစည်းတွေကလည်းကိုစပွန်ဆာပူးတွဲပြီးတော့အာစီစဉ်တဲ့အဖွဲ့တွေလည်းပါပါတယ်ပေါ့နော်ဆိုတော့ဒီတော့ပေါင်းလုပ်တဲ့ဥစ္စာလည်းဖြစ်တဲ့အတွက်ကြောင့်ပေါ့နော်နောက်တစ်ခုကကြတော့လေမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ရင်အဲဒီဒေတာတွေပေါ့နော်အထူးသဖြင့်အိန္ဒိယနိုင်ငံဖြစ်တဲ့ထိုင်းအနေနဲ့အဲဆောင်ရွက်တဲ့ဥစ္စာတွေကိုပို့ပြီးတော့ဟိုပို့ပြီးတော့ပေါ့နော်တက်ကြွစေခြင်းတဲ့သဘောကြောင့်လည်းအဲဖြစ်မယ်လို့ဟိုကျွန်တော်ယုံကြည်ပါတယ်လောက်တာလည်း move forward party ကဥစ္စာအာလုတ်တယ်လို့ဟိုကျွန်တော်ဟောနားလည်တယ်ပေါ့နော်အဲဒါကြောင့်မို့လို့အခုထိုင်းမှာလည်းအစိုးရတက်တက်လာတယ်အဲပြီးတော့ဒီအစိုးရတက်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးလုတ်ကင်နိုင်ဖို့အတွက်ကိုပေါ့နော်ပို့ပြီးတော့အဲသတင်းအချက်အလက်တွေပို့ရရှိအောင်မြေပြင်မှာဖြစ်တဲ့ဥစ္စာတွေကိုပို့သိအောင်အဲ့ဒီအတွက်စီစဉ်တယ်လို့ကျွန်တော်နားလည်ပါတယ
်အဲ့တော့ဒီအိမီဂျင်ထိုင်းနိုင်ငံကသူကပုံမှန်အားဖြင့်ဆိုလို့ရှိရင်မြန်မာစစ်ကောင်စီပေါ့နော်အခုဆိုရင်မြန်မာစစ်ကောင်စီဒီမြန်မာစစ်တပ်နဲ့ကသူတို့ကအမြဲတမ်းနီးနီးကပ်ကပ်ဆက်ဆံရေးရှိခဲ့တယ်ဒါပေမဲ့အခုဒီထိုင်းလွတ်တော်မှာကြားတဲ့အခါကျမှဒီအခုထိုင်းလွတ်တော်အစ်စ်ကဒီမြန်မာရေးဆွေးနွေးပွဲကိုကျင်းပတာကြည့်မယ်ဆိုလို့ရှိရင်လက်ရှိထိုင်းဆိုရကမြန်မာပေါ်ထားတဲ့ဒီထိုင်းမူဝါဒကိုပြန်ပြီးတော့စဉ်းစားနေတယ်လို့ပြောလို့ရနိုင်တာရှင်
โอเคကျွန်တော်လည်းအဲ့လိုမျိုးနားလဲပါတယ်ဘာလို့လဲဆိုတော့အရင်ပြီးခဲ့တဲ့အစိုးရကတော့ဘာပြောပြောစစ်အာဏာသိမ်းပြီးရဲ့ပေါ့နော်ထိုင်းမှာစစ်အာဏာသိမ်းပြီးရောတက်လာတဲ့အစိုးရဖြစ်တယ်နောက်ပြီးတော့အခုအစိုးရကတော့ရွေးကောက်ခံပြီးတော့မှပေါ့နော်ရွေးချယ်ခံတဲ့အစိုးရအဲတရားဖြစ်တဲ့အတွက်ကြောင့်ပေါ့နော်ပို့ပြီးတော့ဟိုပြည်သူအတန်ပေါ့နော်ပို့ပြီးတော့နားထောင်လာတယ်လို့တော့ပိုနားလဲပါတယ်ဒါကြောင့်လွှတ်တော်ထဲမှာလဲပေါ့နော်ဟိုအားလုံးသိတဲ့အတိုင်းဟို move forward party ကတော့ဟို seats အများဆုံးရတဲ့ပါတီလဲဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဟိုဒါကျွန်တော်အမြင်ပေါ့နော်သူတို့ထိန်းချောင်းနိုင်အောင်လဲအဲသူတို့အနေနဲ့ထိန်းချောင်းနိုင်တဲ့ဆိုင် import ပေးနိုင်အောင်လဲပေါ့နော်အစိုးရ import ပေးနိုင်အောင်လဲအဲသူတို့စီစဉ်ခြင်းဖြစ်တယ်လို့တော့နားလဲပါတယ
်တစ်ဖက်မှာကြတော့ဒီထိုင်းနိုင်ငံသားဝင်ကြီးပြောသားပုံရဆိုရင်သူတို့ထိုင်းကဦးဆောင်မဲ့ဒီမြန်မာနိုင်ငံအတွက်လူသားချင်းဒီစာနာမှုအကူအညီပေးရေးကိစ္စတွေမှာအဲသူတို့မြန်မာစစ်တပ်နဲ့လည်းအဓိကပူးပေါင်းဆောင်ရွက်သွားမယ်ဆိုတဲ့အနေထားပေါ့နော်ဘာဖြစ်ဆိုမြန်မာနိုင်ငံဘက်ချမ်းမှရှိနေတဲ့ဒုက္ခသည်တွေကိုဒီအကူအညီတွေရောက်ဖို့ဆိုရင်ပေါ့နော်ဆိုတော့သူတို့သွားမဲ့အစီအစဉ်မှာအဲ့တော့ဒီသမကြီးတို့ပေါ့နော်နောက်ပြီးတော့ NUG တို့ဒီတို့နဲ့ကိုတို့တိုင်ပင်ဆွေးနွေးမဲ့အခြေအနေရောရှိလားရှင
်ဟုတ်ကဲ့ကျွန်တော်မြင်တာပေါ့နော်အခုလိုမျိုးဟိုဒီလွှတ်တော်ကော်မတီကနေစီစဉ်တဲ့ platform တစ်ခုပါလဲပဲပေါ့နော်ကျွန်တော်တို့ရဲ့အတန်နေကျွန်တော်တို့ရဲ့အဲဖြစ်စေလိုတဲ့ဥစ္စာတွေပြည်သူတွေကလိုလားတဲ့ဥစ္စာတွေကိုနားထောင်လို့ရတဲ့ platform တစ်ခုဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဒီလိုမျိုးပြောတဲ့နေဒီလိုမျိုးပြောကြားချက်တွေဒီလိုမျိုးထောက်ပြချက်တွေကိုတော့ဗောနော်ဒီထိုင်းပါလီမန်ကအသိရှိသလို လက်ရှိထိုင်းအစိုးရလည်းသိရှိမယ်လို့ကျွန်တော်တို့နားလည်ပါတယ်ပေါ့နော်အဲနောက်တစ်ခုကကြတော့အခုလိုမျိုးပေါ့နော်ထိုင်းinitiative လောက်တာနဲ့ပတ်သက်လို့တချို့ဥစ္စာတွေလည်းကျွန်တော်တော်တော်စဲတော့ပြောလို့မရသေးတဲ့အတွက်ကြောင့်ပေါ့နော်အသေးစိတ်တော့ကျွန်တော်ပြောဖို့တော့အနေငယ်တော့ခက်ပါတယ်ဒါပေမဲ့လည်းဟိုတက်နိုင်သမျှပေါ့နော်သူတို့တွေလည်းသူတို့လုပ်မဲ့ဥစ္စာကိုမိန့်ခွန်းတွေထဲမှာထည့်ပြောတဲ့ဥစ္စာမျိုးတွေကိုတွေ့ရတယ်တဲ့ရင်သမားတွေနဲ့တွေ့ဆုံတဲ့ဥစ္စာမျိုးတွေထည့်ပြောတဲ့ဥစ္စာမျိုးတွေမှာတွေ့ရတယ်ပေါ့နော်ဒါကြောင့်ကျွန်တော်တို့ကတော့အများရန်ထောက်ပြတဲ့ဥစ္စာတော့တက်ဆိုင်လူအားလုံးနဲ့ပေါ့နော်အဲထိတွေ့ပြောဆိုဖို့ပို့ပြီးတော့ပေါ့နော်ထိတွေ့မှုတိုင်းမှာအတိတ်ပဲရှိတယ်ပေါ့နော် meaningful engagement ဖြစ်ဖို့ဆိုတဲ့ဥစ္စာတွေကိုပြောပါတယ်
မင်းချင်းနိုင်ဆက်သွယ်မြင်မြန်ခဲ့တာပါရှင်73စီကားရင်းနေရာမှာလျှက်စစ်က EV တွေအစားထိုးအသုံးပြုဖို့မူဝါဒပြောင်းလဲလုပ်တဲ့နိုင်ငံတွေတင်းမှာမြန်မာနိုင်ငံလည်းပါနေပါပြီအောက်ထိန်95လီတာကိုကျပ်3000ဖြစ်နေတဲ့အတွက်နေတိုင်းကားသုံးရတဲ့သူတွေအဖို့လျှက်စစ်ကားကိုစိတ်ဝင်စားလာကြတာပါဒါပေမဲ့လျှက်စစ်မီမှန်ဖို့အပါအဝင်အလုံးစုံရှင်အာမခံစနစ်တွေအာသွင်းဆိုင်တွေစတဲ့အခြေခံလိုအပ်ချက်တွေရှိနေသေးတာကလည်း EV ကားတွေအတွက်အရေးကြီးတဲ့အချက်ဖြစ်တယ်လို့သုံးစွဲသူတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုစီသူကပြောပြပေးပါမယ်ရှင
်။လောင်စာဆီသုံးမော်တော်ကားတွေအများဆုံးအသုံးပြုနေတာကနေလျှက်စစ်ကားတွေကိုဦးစားပေးတင်သွင်းရမယ်ဆိုတဲ့မူဝါဒအပြောင်းအလဲကြောင့်ပြည်တွင်းကားဈေးကွက်ကိုအတော်လေးရိုက်ခတ်ခဲ့ပါတယ်။လက်စစ်ကားတွေအားနည်းချက်အားသာချက်တွေကိုအမျိုးမျိုးသုံးသပ်နေပေမဲ့လည်းအခု2024ခုနှစ်ထဲမှာလက်စစ်ကား EV ကားတွေအပေါ်မှာပြည်တွင်းမှာစိတ်ဝင်စားမှုအရင်ကထက်ပိုတိုးလာပါလေ။ပြီးခဲ့တဲ့2023ခုနှစ်ထဲမှာမြန်မာနိုင်ငံရဲ့73စီပြတ်လတ်ခဲ့ပြီးတော့အများစုအခက်အခဲဖြစ်ခဲ့ပါလေ။အဲ့ဒီချိန်ကစပြီးလက်စစ်ကားတွေကိုစိတ်ဝင်စားလာကြကြောင်းလက်စစ်ကားရုံးချသူတွေကပြောပါလေ2023ခုနှစ်ထဲမှာ7,900ရှိခဲ့တဲ့လက်စစ်ကားတွေဟာအခုဆိုရင်3,000လောက်ဖြစ်လာကြအောင်ပြောပါရယ်လက်စစ်ကားထဲမှာအများစုကတရုတ်နိုင်ငံကဖြစ်တယ်လို့ Toyota တို့ Honda တို့လိုမျိုးဂျပန်တစိ့လက်စစ်ကားတွေကိုလည်းတရုတ်မှာပဲတက်ဆင်ထုတ်လုပ်ကြတာပါပြည်တွင်းမှာတော့ကျပ်3,500အောက်လက်စစ်ကားတွေကိုစိတ်ဝင်စားမှုပိုများပါတယ်အထူးသဖြင့်အမခန့်ချက်ရှိတဲ့တစိ့မျိုးကိုစိတ်ဝင်စားမှုများကြောင်းလက်စစ်ကားရောင်းချတဲ့လုပ်ငန်းရှင်တဦးဖြစ်သူကိုတန့်စင်ကပြောပါရယ်
အဲ့ဘယ်မှာပြောဝင်လာတော့ Nissan Leaf ကတော့ဒါဈေးတသားဆုံးနဲ့ကျွန်တော်ဝင်လာတယ်ဒါပေမဲ့အဲ့တုန်းကစိတ်ဝင်စားမှုအဲ့လောက်မရှိဘူး။ဟာဈေးပိုးလို့တာဟိုဘဖြစ်တာ။အခုဆိုရင်ကျွန်တော်ဒီဟိုအမခံချက်မရှိတဲ့အတွက်ရပ်ထားရတဲ့ကားတွေအများကြီးပေါ့ Nissan Leaf ကဘာလို့ကိုပြင်ပြီးတော့မှကော့ကိုပဲပြင်ရတာအောင်အဲ့လိုမျိုးဆိုတော့နောက်ထပ်ဒီနောက်ပိုင်းမှာဝင်လာတာ Tesla ပေါ့ Tesla လည်းဒီလိုပဲကျွန်တော်တို့အမခံချက်မရှိဘူးတွင်းလာတယ်ကော့ကိုပြင်ပြင်အဲ့လိုမျိုးပဲရှိတယ်။ဒါပေမဲ့အခုနောက်ပိုင်းမှာကျတော့ EV တွေကကျွန်တော်ကုမ္ပဏီတွေမှာအမခံနဲ့ဒါထားပါရှင်းနေတော့ဘာလို့ပေးလာတယ်ဘက်ထရီမော်တိုင်ပေးလာတဲ့ဒီမှာအယောင်းဝယ်ဖြစ်လာတာပေါ့
မြို့သားအဆင့်လျှက်စစ်သုံးယင်နဲ့ဆက်ဆက်လုပ်ငန်းများဖွံ့ဖြိုးတိုးတက်ရေးဦးဆောင်ကုမ္ပဏီကခွင့်ပြုပေးထားတဲ့လျှက်စစ်ကားနဲ့ဆက်ဆက်လုပ်ငန်းလုပ်ကိုင်တဲ့ကုမ္ပဏီပေါင်း83ခုရှိပါတယ်။ဒါပေမဲ့လျှက်စစ်ကားတွေအများပြားဝင်လာမယ်ဆိုရင်တော့အပူပစ္စည်းရောင်းချတဲ့လုပ်ငန်းတွေကအ ਨੇ အချင်းပဲရှိသေးကြောင်းကိုတန့်စင်ကပြောပါတယ်
တချို့ error တွေတက်တဲ့အချိန်မှာပစ္စည်းသွားမေးတဲ့အခါကျရင်ဒါ2လဆောင်အောင်မယ်3လဆောင်အောင်မယ်အဲ့ခက်ခဲလေးရှိတယ်။အဲ့ဒါတော့ဟိုနည်းနည်းလေးဒုက္ခရောက်တယ်။ဒါမှမဆိုရင်ဒါ spare part တွေကရှိရင်တွင်းထားရမှာလေ။ကျွန်တော်တို့ဒီအရင်တော့ဆိုရင်ဒီ SKD နဲ့ထုတ်တဲ့ Suzuki တို့ဘာလို့ဆိုရင်အခုတကားတွေမှန်နေ engine တွေ gearbox တွေအစသူက showroom မှာ3 years နဲ့ထားပေးရတာပေါ့ပစ္စည်းမှထားပေးရတယ်။ဘယ်မျိုးဖြစ်ဖြစ်တောင်ကြီးပဲဖြစ်ဖြစ်သူ့ရဲ့ engine wire ဟို fitter wire fitter ကျွန်တော်တို့ဒီအင်ဂျင်ဝိုင်းတွေအကုန်လုံးစပယ်ပတ်တွေကိုထားထားပေးရအဲ့လိုမျိုးရှိရပါတော့။ EV မှာကြောင့်အဲ့လိုမျိုးလေးမတွေ့ရဘူး။ဒါလည်းအဝင်လဲလို့လည်းဖြစ်ရင်ဖြစ်မှာပေါ့နော
်။လျှက်စစ်ကားကိုရွေးချယ်ရတဲ့အဓိကအကြောင်းရင်းကတော့ကွန်ကျစရိတ်တက်တာလို့ဖြစ်ကြောင်းသုံးဆွဲသူတူက VOE ကိုပြောပါတယ်။ကီလို4000အသုံးပြုထားတဲ့ပမာဏကိုတွက်ကြည့်မယ်ဆိုရင်အရင်ကထက်ပိုပြီးတက်တာကြောင်းသူကအခုလိုပြောပါတယ်။
ကျွန်တော်အခုသုံးထားတဲ့ကီလို4000ကျော်လောက်ကိုကျွန်တော်အရင်ပုံမှန်သုံးနေတဲ့ကားနဲ့ပြန်တွက်ကြည့်ရင်ကျွန်တော်ကလောလောဆယ်ကျော်6,000လောက်ကိုကျွန်တော်တက်တောင်အောင်လုပ်လိုက်ပြီးတော့ပြောလို့ရတယ်။အဲ့6,000ကိုကျွန်တော်ဗာပြန်သုံးလိုက်လဲဆိုကျွန်တော်အိမ်မှာအားသွင်းလို့ရအောင်ကျွန်တော်ဆင်ရရှိရာကြီးဆင်လိုက်တယ်။ဥပမာမီတာလျှောက်ရမယ့်ဟာလေးတို့ဝါကျိုးအကောင်းတွေသုံးရမယ့်ဟာလေးဒီဆင်ရမယ့်ဟာလေးကိုအဲ့6,000မိုးလောက်ကျွန်တော်ဆင်လိုက်တယ်။သုံးမှလည်းအရသာအသိမှာအခုမသုံးမချင်းကတော့ဒီအရသာကိုပြောပြနေလဲမသိဘူး။ဒီတဲ့ကိုဝင်လိုက်မှဒီအရသာအသိ။အဲ့တော့မရောက်မချင်းကတော့ ဟိုဘလို့ကတုံးရင်ကောင်းမလားဘလို့လေးလေးပါလေဆိုတော့ဒီဘက်ကိုရွှေ့ကြည့်လိုက်ပေါ့နော်ရွှေ့လိုက်ရင်သိတာအများကြီးကျွန်တော်တို့နိုင်ငံမှာတော့လူသေးရတော့အများကြီးရှိသေးတယ်ကြာအများကြီးဆိုအခုဒီမှာ 24 hour ရတဲ့ station ကဒီတစ်ခုပဲရှိတယ်ဒီတစ်ခုပဲရှိရဲဆိုတော့ဒီဟာကိုလည်းကျွန်တော်တို့ကအချိန်ကိုနည်းနည်းလေးပိုတိုးစေချင်တယ်ဥပမာဒါဆိုရင်လည်းအခုမနက်6နာရီပွင့်နေညနေ5နာရီဒါ6နာရီတော့မပိတ်တယ်ဆိုတော့ဒါလေးကိုလည်းနည်းနည်းလေးအချိန်ထပ်တိုးစေချင်တယ်တခြား station တွေမှာလည်းအဲဘလို့ပြောရမလဲမီးကိုလာစေချင်တယ်နောက်တစ်ခုကဒီ hotel တွေပေါ့အခုချိန်ဒီမြန်မာနိုင်ငံမှာဘယ် star ရှိတဲ့ hotel မှာမှအဖတ်ရှာခြင်းမရှိဘူ
းလက်စစ်ကားတွေဟာမီးလောင်လွယ်တယ်ဆိုတဲ့သတင်းတွေရှိနေပေမဲ့ဒါကရင်စိတ်ပိုင်းကိုလိုသလိုပြုပြင်ပြောင်းလဲလို့ဖြစ်လာတဲ့မတော်တဆမှုလို့သုံးဆွဲသူတွေကပြောပါတယ်အာမခံလုပ်ငန်းတွေကယာနှုံးပြီးအာမခံပေးမယ်ဆိုရင်တော့လက်စစ်ကားတွေကိုတိထပ်ပို့ပြီးတော့စိတ်ဝင်စားလာနိုင်ကြောင်းသုံးဆွဲသူတွေကပြောပါတယ်အခုဆိုရင်ပြည်တွင်းမှာလိုင်စင်ရထားတဲ့လက်စစ်ကားဟာတစ်နှစ်အတွင်းအစီးရေ 2,600 ကျော်သွားပြီလို့ထုတ်ပြန်ချက်ချုပ်မှာတွေ့ရှိထားပါတယ်ခင်ဗျာ
လာမယ့်နိုဝင်ဘာမှာချင်းပမယ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ချက်ရောက်လာမယ့်ဘလူးလုံးကျုံရဲ့ချင်းချောက်မှုကိုမဆိုကာကွယ်သွားနိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်ရွေးကောက်ပွဲတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်လွတ်လပ်တရားမျှတပြီးပွင့်လင်းမြင်သာတဲ့ရွေးကောက်ပွဲဖြစ်ဖို့အတွက်ဗာဂျီးနီးယားပြည်နယ်အလက်ဇန်ဒရီးယားမြို့မှာရွေးကောက်ပွဲတာဝန်ရှိသူတွေကိုတင်နန်းပေးနေတဲ့နေရာကို VOA သတင်းတောက်ဗာရိုနီကာဘော်ဒရက်စ်ကိုတိုင်သွားရောက်သတင်းရှုပြီးပေးပို့ထားတဲ့သတင်းဆောင်မကတော့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်
American Federal ဆိုရတာဝန်ရှိသူတွေ၊ပြည်နယ်ဆိုရတာဝန်ရှိသူတွေနဲ့ဒေသနာအာဏာပိုင်တွေကြားပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်လှုပ်ဆောင်လိုက်တာနဲ့ရွေးကောက်ပွဲအကာအကွယ်ပေးဖို့ကိစ္စတွေကိုပို့ပြီးတော့တင်းကျပ်ထားကြအောင်။ဒါမဲ့ American သမ္မတရွေးကောက်ပွဲဟာတရားမျှတပြီးဘေးကင်းလုံခြုံမှုရှိမယ်လို့ American ဆိုရထိတန်းတာဝန်ရှိသူတွေကလွှတ်တော်ကိုပြီးခဲ့လကပြောကြားလိုက်ပါတယ်
။ From cyber threats, from physical threats, from operational risks,and from foreign
cyber internet ချင်းချောက်မှုတွေရုပ်ပိုင်းဆိုင်ရာချင်းချောက်မှုတွေလုပ်ငန်းပိုင်းဆိုင်ရာအန္တရာယ်တွေနဲ့ပြည်ပကဝင်ရောက်ဆွဲဖက်မှုတွေရှိနေပေမဲ့တိထားဖို့ကကျမတို့ရဲ့ရွေးကောက်ပွဲအခြေခံစနစ်တွေကမတူကွဲပြားပြီးဗဟိုချုပ်ကိုင်မှုမရှိတာပါပြည်နယ်တွေနဲ့နိုင်ငံတော်ကတရားစီရင်အုပ်ချုပ်ပိုင်ခွင့်နည်းမြေ 8,800 ကနေစီမံခန့်ခွဲတာကြောင့်အဲ့ဒီလိုတစ်ခုနဲ့တစ်ခုမတူကွဲပြားမှုကအန္တရာယ်ဒဏ်ခံနိုင်ရည်ရှိပါတယ်
အူမာဗာဂျီးနီးယားပြည်နယ်အလက်ဇန်ဒရီးယားမြို့မှာဆိုရင်မဲသားတွေကိုစကန်ဖတ်တဲ့စက်တွေကိုအင်တာနက်နဲ့ချိတ်မထားပါဘူး။ဒါကြောင့်မဲရီတွက်တဲ့လုပ်ငန်းစဉ်ကိုအင်တာနက်ကနေဝင်ရောက်တိုက်ခိုက်လို့မရဘဲပို့ပြီးတော့လုံခြုံမှုရှိအောင်လုပ်ထားပါတယ်။
Additionally, we test the scanners prior to every election through a very intense.
အဲ့အပြင်ရွေးကောက်ပွဲတွေလုပ်တဲ့အခါတိုင်းအဲ့ဒီမတိုက်ခင်မှာစကန်နာတွေကိုကျမတို့စမ်းသပ်စစ်ဆေးကြည့်ပါတယ်။အဲ့ဒီစကန်နာတွေထဲမှာ program တွေတေချာထည့်ထားသလားဆိုတာအသေးစားစမ်းသပ်ထားပါတယ်။
ရွေးကောက်ပွဲမှာပွင့်လင်းမြင်သာမှုရှိဖို့အတွက်အလက်ဇန်ဒရီးယားမြို့မှာတော့ရွေးကောက်ပွဲတာဝန်ရှိသူ900ကိုလာမဲ့ရွေးကောက်ပွဲအကျိုးပါတီတွင်ပဏာမရွေးကောက်ပွဲတွေနဲ့နိုဝင်ဘာလရွေးကောက်ပွဲအတွက်သင်တန်းတွေပေးနေပါတယ်။အဲ့လူတွေဟာရွေးကောက်ပွဲမှာမဲပေးဖို့အတွက်ဘာတွေလိုအပ်တယ်ဆိုတာအပါအဝင်မဲတွေကိုရေတွက်မဲ့စကန်နာတွေဘယ်လိုသုံးရမလဲဆိုတာနဲ့အဲ့ဒီမဲရုံရဲ့ရလဒ်တွေကိုဘယ်လိုအတည်ပြုမလဲဆိုတာတွေကိုလေ့လာနေကြပါတယ်
။ How many people have checked in? How many?You know, ballots have gone through the machine.
And if you have a mail be bo la de pe cha de mail yi atwet blao set twi de ka ni phyet twa de pi lo ja ga ta ni long lou ni da phyet de lo lu ri mya ji lou ni ja da ba pi lo chuma ru ga nia ri ko pyao mi lo lout khai ne so ro ywe kaw pwe ma ta phwe long paung mi ma 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 kan lout phu so da belo ma ma phyet nai ma au
နိုင်ငံရေးရာကြီးကျယ်ကွဲလွဲနေတဲ့အခြေအနေနဲ့ဖြစ်လာနိုင်တဲ့ချင်းချောက်မှုတွေကြောင့်ရွေးကောက်ပွဲအရာရှိမတ်ဒိုင်ယာနဲ့တခြားလူတွေဟာတစ်ဖက်နဲ့တစ်ဖက်တင်းမာမှုတွေကိုရှော့ချနိုင်နေပေမဲ့နီလန်တွေကိုလည်းလေ့လာနေကြပါတယ
် Maybe once in a blue moon there will be someone who is belligerent or you know is having
တခြားတလီမှာတော့မဲပေးတဲ့သူတွေတဲမှာအတော်လေးကိုရှာရှာပါပါအဲ့ဒီနေ့မှာစိတ်အဆင်မပြေဖြစ်နေတဲ့သူတွေရန်လိုနေတဲ့သူတွေရှိတတ်ပါတယ်ဒါပေမဲ့များသောအားဖြင့်တော့အဆင်ပြေပါတယ
်ဒီဝီယာအားဖြင့်တော့လာမယ့်သမ္မတရွေးကောက်ပွဲဟာအဆင်ပြေချောမွေ့မှာဖြစ်တယ်လို့အကဲကတူဖြစ်တဲ့ John Sorkin တက္ကသိုလ်ကအမှုဆောင်ညွှန်ကြားရေးမှူး Anthony Deborah ကပြောပါတယ
် There are many many eyes on the on our election system and adversaries don't really like
ကျွန်တော်တို့ရဲ့ရွေးကောက်ပွဲစနစ်ကိုစောင့်ကြည့်နေတဲ့သူတွေအများကြီးရှိပြီးတော့မိတ်ဆွေမဟုတ်တဲ့ရန်ပတ်နိုင်ငံတွေကတော့မကြိုက်ကြပါဘူးသူတို့ကလူတွေသိစိတ်ဝင်စားတဲ့အလွဲတကူပြတ်မှတ်ထားတိုက်ခိုက်လို့ရတဲ့အရာတွေကိုရှာကြပါတယ် အဲ့ဒီအချက်တွေကြောင့်ကျွန်တော်ကတော့2024ရွေးကောက်ပွဲမှာလုံခြုံရေးနဲ့ပတ်သက်တဲ့ပြဿနာတွေသိရှိမယ်တော့မထင်ပါဘူ
း
။ကမ်မဲလဲမဲဆန္ဒရှင်တွေသတိထားတဲ့ချိန်ချောက်မှုတော့ရှိတယ်လို့ရွေးကောက်ပွဲအသိပညာပေးသူတွေကပြောပါတယ်
။ There is mis and disinformation being sowed about the voting systems and how
ကျမတို့ရဲ့ဒီမိုကရေစီလုပ်ငန်းစဉ်အပေါ်ယုံကြည်မှုတွေထိခိုက်အောင်ရွေးကောက်ပွဲစနစ်နဲ့ဘယ်လိုလုပ်ကြရလဲဆိုတာနဲ့ပတ်သက်ပြီးသတင်းမှားတွေသတင်းတူတွေဖန်တီးဖြန့်ချီနေတာတွေရှိပါတယ်။ကျမကတော့အဲ့ဒီဟာကပိုးပြီးတော့စိုးရိမ်စရာကောင်းတယ်လို့ထင်ပါတယ်။
အမေရိကန်မဲဆန္ဒရှင်ပြည်သူတွေစေနာဝန်ထမ်းတွေမဲယုံဝန်ထမ်းတွေနဲ့လေးလာစောင့်ကြည့်သူတွေအနေနဲ့နိုးနိုးကြားကြားနဲ့သတိဝိရိယရှိဖို့တကယ်လို့ရွေးကောက်ပွဲလုပ်ငန်းတွေဘလို့အလုပ်လုပ်တယ်ဆိုတာနဲ့ပတ်သက်ပြီးတော့မေးစရာရှိတဲ့ဆိုရင်အာဏာပိုင်တွေကိုဆက်သွယ်ဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာမနက်ခင်ပါရှင်။VOA American အသံရဲ့2024ခုနှစ်မတ်လ9ရက်ကြာသပတေးနေ့မနေ့ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့ Gen Z အားကစားအစီအစဉ်တို့ကိုမကြာခင်မှာထုတ်လွှင့်မှာဖြစ်ပါတယ်။အခုအရင်ဆုံးတော့ Editor နဲ့ဆွေးနွေးခန့်အစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။မကြသေးမီကညီနောင်မဟာမိတ်သုံးဖွဲ့နဲ့စစ်ကောင်စီကြားသဘောတူညီမှုတရက်ကိုတရုတ်ရဲ့ချားဝင်ဆေးဆက်မှုနဲ့ရခဲ့ပါတယ်။ဒါပေမဲ့စစ်ကောင်စီဘက်ကလည်းအသေးစိတ်အချက်လက်ကိုမထုတ်ပြန်ပေမဲ့သဘောတူညီမှုရရှိချောင်းစစ်ဆက်ပေးတဲ့တရုတ်ကိုကျေးဇူးတင်ကြောင်းစသဖြင့်ပြောကြားထားပါတယ်။ဒီသဘောတူညီချက်ကဘယ်အတိုင်းအတာအထိရိုက်ခတ်ပြီးမြန်မာဒီမိုကရေစီရေးမှတရုတ်ကိုဘယ်လောက်အားထားနိုင်တယ်လဲဆိုတာတွေကိုဒီသတင်းပိုင်အက်ဒီတာနဲ့ဆွေးနွေးခန့်အစီအစဉ်မှာဦးကျော်စန်းသားကိုမမျှသစင်အောင်ကဆွေးနွေးမေးမြန်းထားပါတယ်ရှင်။
မင်္ဂလာပါဦးကျော်စန္ဒာရှင
်မင်္ဂလာပါဗျာ
ရှင်ရှမ်းမြောက်ကိစ္စမှာတရုတ်ကဂျာဝင်ဆေးဆက်ပေးတာဟာသဘောတူညီမှုတွေရတယ်ဆိုပြီးသတင်းတွေထွက်နေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုသဘောရပါလဲ
ရှမ်းမြောက်ကိုတိုက်ပွဲဖြစ်ပြီးကြတာတရုတ်ကဆက်ဆက်ပေးတာ၄-၅ချိန်ရှိခဲ့ပြီးဖြစ်ပါတယ်အဲ့ကြမှာလည်းပဲသဘောတူညီမှုရရှိပြီလို့သတင်းတွေထွက်လိုက်ပြန်တိုက်လိုက်အဲ့လိုဖြစ်ဖြစ်လာခဲ့တယ်ဆိုတော့အခုတချိန်ကတော့သဘောတူညီမှုရတယ်ဆိုတော့သတင်းကတော်တော်ကြာကြာပြန်ပြန်ထွက်လာတော့ဒီတချိန်ကသဘောတူညီမှုရတာမှန်နိုင်တယ်လို့ယူဆရပါတယ်အဲ့တခုပေါ့လေဆိုတော့လူတွေကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့သိစိတ်ဝင်စားရတယ်ဒီစဉ်လို့သိစိတ်ဝင်စားတော့လူတွေရဲ့သုံးသပ်အမြင်ကိုကြည့်မယ်ဆိုတော့တချို့ကလည်းအကောင့်မြင်ရတယ်ပေါ့လေငင်းငန်းရသွားတယ်ဆိုတော့တရုတ်နယ်စပ်ကုန်သွယ်ရေးလမ်းပွင့်သွားမယ်အတရားအဖြစ်မြန်မာနိုင်ငံကကုန်စည်တွေဟိုဘက်ကလာအဲ့ပြဿနာတွေပြေလည်သွားနိုင်တယ်နောက်တစ်ခါဆမ်းမြောက်ပြည်သူတွေဘဝနဲ့နေသားထိုင်နေရှိသွားမယ်နောက်ပြီးတော့ဆမ်းမြောက်ကတိုင်းရင်းသားကိုယ်ကနေသားပိုင်းအောင်သူတို့လူကြီးနဲ့နေမျိုးကိုသူတို့ရသွားမယ်ဆက်သဖြင့်အဲ့လိုအကျိုးတွေရှိတဲ့အတွက်ကြောင့်ကောင်းတယ်လို့တချို့ကမြင်ကြတာရှိပါတယ်တချို့ကလည်းပဲဒီသုံးပါတီမဟာမိတ်ဖွဲ့ဆက်တိုက်တုန်းကတော့တိုင်းငံလုံးပြည်တော်စုတစ်ခုလုံးလွတ်မြောက်ရေးဒီမိုကရေစီရရှိရေးဆိုအခုကျတော့ဘယ်လိုလုပ်လိုက်တာလဲဆိုပြီးတော့လည်းပဲတချို့ကအဲ့လိုမချင်မချမ်းနဲ့ပြောကြတဲ့လူရှိပါတယ်ဆိုတော့ဒါအမြင်အမျိုးမျိုးပေါ့လေရှင်လဲလို့ပြောမှာဖြစ်ပါတယ်ဒီကိစ္စ
ဟုတ်ကဲ့ပါဒီ online မှာပြည့်နေတဲ့သတင်းတွေမှာတော့ဟိုအသေးစိတ်အချက်လက်တွေနဲ့ဖော်ပြတာကိုတွေ့ပါတယ်စစ်ကောင်စီဘက်ကပြောခွင့်ရတာတော့ဒါကိုအသေးစိတ်ထုတ်ဖော်ပြောတာမရှိပါဘူးအဲ့ဒီပုံမှန်ဘယ်လိုနှိုင်းယှဉ်ပြီးပြောရပါမလဲ
online မှာပြည့်နေတဲ့သတင်းတွေကတရက်နှစ်ရက်လောက်ရှိပြီထင်ပါတယ်အဲ့ဒီခါမှမစစ်ကောင်စီကမလွှဲမစောင်းတာလို့ပြန်ပြောလာရတဲ့သဘောဆိုပြီးတော့ဖြစ်ပါတယ်အဲ့တော့အဲ့လိုစကောင်စီကထုတ်ပြန်တဲ့နေရာမှာလည်းပဲ online မှာပြက်နေတဲ့အချက်လက်၅ချက်လောက်ရှိမှထင်ပါတယ်အဲ့ဒီဟာတွေကိုအကုန်လုံးပယ်ချထားတာမဟုတ်ပါဘူးအကုန်လုံး launch ကမှာစကောင်စီပြောတာကျွန်တော်တို့ဟာဒီသဘောတူညီချက်ကိုအပြင်ကမပြောစရန်ဆိုပြီးတော့သဘောတူညီမှုရရှိရတာဖြစ်ပါတယ်ဒါပေမဲ့ collateral တွေပြက်နေတယ်လိုရာဆွဲပြောနေရတယ်အဲ့ဒါကြောင့်ကျွန်တော်ဖြည့်ဆည်းမရစီဆိုပြီးတော့သူကပြောနေအောင်အချက်လက်တွေကိုမပြောပါဘူးသူကအကုန်လုံးရေဘူးရ launch ပြီးတော့ပြောသွားချင်တာဖြစ်ပါတယ်ဒါပေမဲ့ online မှာပြက်နေတဲ့အချက်လက်တွေထဲမှာကြည့်မယ်ဆိုရင်တော့အရေးကြီးတဲ့အချက်တွေကိုဖော်ပြထားပါတယ်ဒီပြေခတ်ကိုရက်ဆက်မယ်ရက်ဆက်ပြီးတော့တက်နှစ်ခုနဲ့နှစ်ချင်းဆိုင်မတွဲဆောင်လုပ်မယ်ပြီးတော့အဲ့နေမြေသိမ့်ပိုက်ထားတဲ့နေမြေကိုကုကန်ရဲ့အာစနာပိုင်ဆိုင်မှုလောက်မှာထည့်မယ် နောက်ပြီးတော့တရုတ်နယ်စပ်ကုန်သွယ်ရေးမပြတ်မစီအောင်လှုပ်ထားမယ်အဲ့ဒီမှာလှုပ်တဲ့နေရာမှာ90ရာခိုင်နှုန်းကိုအဲ့ဒီဒေသခံတိုင်းသားအဖွဲ့ကရပ်ပြီးတော့သူတို့ဟာတည်ဝင်အစိုးရဖြစ်အဲ့ဒီဒေသကိုပဲအစိုးရဖြစ်နေအစီမံပြုတယ်သူတို့ကရမယ်30ရာခိုင်နှုန်းကိုဒီဘက်ကယူမယ်စသဖြင့်သူတို့ပြောထားဆိုအတော်လေးအစိစိကြားတဲ့အချက်လက်တွေဖြစ်ပါတယ်ဆိုတော့ဒီဟာကိုကြည့်မယ်ဆိုရင်တော့လောလောဆယ်မှာအဲရှမ်းမြောက်ကဒေသခံတိုင်းသားတွေကအစာစီးရတဲ့အချက်လက်တွေပေါ့သူတို့အွန်လိုင်းပြန်အဲ့ဒါကြောင့်လို့စစ်ကောင်စီကဒီဟာကိုအဓိကဝန်ခံလိုပဲနဲ့ကျွန်တော်တို့ဟာအထုပ်ရှားအတာပဲမပါသွားပါဘူးလို့ဒါတရုတ်ကလည်းကျေးဇူးတင်ပါတယ်လို့ဗန်နီကပုံမှန်ပြောတာသာဖြစ်ပါတယ်ရှမ်းမြောက်ကတိုင်းသားအဖွဲ့တွေကိုနေမြေပေးလိုက်ရတာသူတို့ဟာစစ်ပွဲထိန်ချုပ်မှုတော်တော်များများရရှိသွားတာတွေဟာလည်းပဲအထုပ်ရှားအနာကိုထိခိုက်တာမဟုတ်ပါဘူးသူကအနှောင့်အသွားလွတ်အောင်စစ်ကောင်စီကပြောသွားခြင်းတာဖြစ်တယ်လို့ဆိုပါတယ်နောက်ပြီးတော့ကျွန်တော်ကအခုဆွေးနွေးနေတဲ့ဒင်းလာနေဆိုတော့ဒီကိစ္စအစည်းအဝေးတွေပေါ့လေနောက်ဘယ်လိုဖြစ်လာမလဲကျွန်တော်အသံလွှင့်တဲ့ဗုဒ္ဓဟူးနေ့ကျရင်အဲ့ဂျာထဲမှာအပြောင်းလဲရောရှိရောရှိလာနိုင်မှာသေးတယ်အဲ့ဒါကိုလည်းကျွန်တော်ဆောင်ကြည့်အောင်မှာဖြစ်ပါတယ်နော
်ဒါပေမဲ့တကယ်လို့ပေါ့ဒီအွန်လိုင်းမှာပြည့်နေတဲ့အချက်တွေဒါမှန်ကန်ခဲ့မယ်ဆိုရင်ဘယ်လိုအကျိုးသက်ရောက်မှုတွေရှိနိုင်မှာလဲ
သူကပြောခဲ့သူပေါ့အဲ့လိုနာစစ်တောင်စီကတော့နည်းနည်းအသက်ရှူပေါ့ရသွားမှာပေါ့လေဆိုရှမ်းမြောက်ကတိုင်းရင်းသားဒေသတွေကလည်းပဲသူတို့လူကျင်တဲ့ချက်လက်တွေသူတို့ရရှိသွားပြီးဆိုပြီးတော့သူတို့တန့်ထိုင်ပါတယ်ဆိုတော့နှစ်ဖက်လုံးဟာအဆင်ပြေတယ်စစ်ကောင်စီကနေမြေအဖျင်းအနာပိုင်စုမှုအဖျင်းစီးပွားရေးချုပ်ကိမှုအဖျင်းအလျှော့ပေးရတဲ့သဘောရှိပေမဲ့သူတို့ကလောလောဆယ်မှာတော့ထွက်ပေါက်ရသွားတော့ပေါ့မင်းသူတို့အရှုံးနဲ့ညီဝဲတစ်ထင်းလုံးစစ်မြေပြင်အရှုံးနဲ့ရင်ဆိုင်နေရတဲ့ထွေပြေးရတဲ့လက်နက်ချတာတွေဆိုတဲ့ပြင်အများကြီးကြုံရတော့ဒီကတ္တနာကတော့အဲ့ဒီမှာရှမ်းမြောက်ဒေသမှာတော့လွတ်သွားမှာဖြစ်ပါတယ်သို့တော်လည်းပဲစိုးစောကပြောခဲ့သလိုပဲပြည်သူတွေကတော့တချို့ကတော့မတင်နိုင်ဘူးပေါ့လေအခုလုံးဒီမိုကရေစီအောင်ဆက်တိုက်မယ်ဆိုလို့ပြောတယ်ဆိုတော့ရှမ်းမြောက်မှာတိုက်ပွဲပြီးသွားပြီမဲ့လည်းပဲဆိုတဲ့တဲ့နေရာမှာစစ်ကောင်စီကသူတို့ဟိုဘက်ကအင်အားကိုပြန်ပြီးသုံးကောင်းသုံးလာနိုင်တဲ့သဘောလည်းပဲရှိနေပါတယ
်ဒီတော့ဥကျော်စင်သာပြောချင်တာဒီရှမ်းမြောက်မှာသုံးမဲ့အင်အားတွေကိုစစ်ကောင်စီကတခြားနေရာတွေမှာဖိပြီးတော့သုံးလာနိုင်နေဆိုတဲ့သဘောလား
ဟုတ်ပါတယ်ဒီစစ်ပွဲပြီးတဲ့နောက်မှာပဲရှမ်းမြောက်မှာအဲ့လိုတိုက်ပွဲဖြစ်ပြီးတော့ခဏလေးသဘောတူညီမှုရတယ်လို့ကြားတဲ့အခါမှာစစ်ကောင်စီကသူတို့အင်အားနဲ့ဖိပြီး calling ကိုပြန်ပြီးသိမ်းသွားတာကြည့်မယ်ဆိုရင်စစ်ကောင်စီကတော့ကျွန်တဲ့နေရာမှာအဲ့လိုပဲလှုပ်လာမယ်ဆိုတဲ့သဘောတော့တော်တော်လေးချင်းချင်းစားတွေ့နေရပါတယ်အဲ့ဒါကတော့အဓိကစဉ်းစားချက်ချက်ပေါ်လေအဲ့ဒီတော်လိုင်းအင်အားစုတွေဘက်က
အဲ့တော့ဒီ AA နဲ့ဟိုရခိုင်မှာဖြစ်နေတဲ့တိုက်ပွဲတွေအခြေအနေရပါဩဒီတရုတ်ကရှမ်းမြောက်မှာလိုပဲရခိုင်မှာရောအဲ့လိုဂျောင်းဝင်ပြီးတော့ဆေးဆက်ပြီးလာနိုင်ပါလား
အဲလူတိုင်းတော်တော်လေးစိတ်ဝင်စားရပါတယ်ဒီခေတ်ဆောက်အခုလောလောဆယ်မှာတော့အခုဆွေးနွေးပွဲမှာရခိုင်ကိစ္စမပါပါဘူးအဲ့ဒါကို AA ရဲ့ဒူးစူးစူးဖြစ်တဲ့ဒေါက်တာညူထွန်းအောင်ကပြောတော့တာကြားလိုက်ပါတယ်လောလောဆယ်မှာရခိုင်ကိစ္စကိုသူတို့မဆွေးနွေးဘူးဆိုတော့သူစကားကိုဇာနာဖြင့်လောလောဆယ်မှာမပါဘူးဆိုတော့နောင်ပါလာနိုင်တယ်ဆိုတဲ့သဘောပေါ်တယ်ဆိုပါလာနိုင်ရင်ဘယ်တိုင်းဓာတ်ဖြစ်လာမလဲအဲ့ဒါကတော့သိစိတ်ဝင်စားဖို့ခေါင်းပါတယ်ရခိုင်ကိစ္စဟာရှမ်းမြောက်လောက်တေယူကကဲမင်းဓာတ်ရည်သွားလောက်နဲ့ရလိုက်တော်ပြီးဂျာဖွင့်ထားဆိုလို့ပြီးနိုင်တဲ့ကိစ္စမဟုတ်ပါဘူးတေယူရဲ့အကျိုးစီးပွားဟာရှမ်းမြောက်အကျိုးစီးပွားတွေရခိုင်မှာပုံများပါတယ်သူကမဟာဗျူဟာရထွက်ပေါက်ရနိုင်တယ်အိန္ဒိယသမုဒ္ဒရာကိုအဲ့ဒီကရခိုင်ကတချင်းဆိုရင်းနဲ့စိတ်ကန်းတို့အထူးစီးပွားရေးဇုံတို့ပိုက်ပလိုင်းတို့ရှိနေဆိုသိအရေးကြီးတဲ့ကိစ္စပါအဲ့ဒီအပြင်တရုတ်တယောက်တည်းသဘောနဲ့လုတ်ပြီးတော့အခုတော့မှအိန္ဒိယအစိုးရနေပြီတရုတ်လုတ်နေတဲ့ကျောက်ဖြူကအဲစီမံကိန်းတွေနဲ့စစ်တွေမှာအိန္ဒိယတိဆောင်တဲ့ကလဒန်ဘက်ဆုံစီမံကိန်းဟာမိုင်း60လောက်ပြေးဝေးတာအဲဒါဆိုတော့အိန္ဒိယကလည်းဒီဟာကိုစောင့်ကြည့်တော့တရုတ်ကသူ့တယောက်တည်းသဘောနဲ့လုတ်မလားကျွန်တော်အထင်ကတော့လေအိန္ဒိယနဲ့တရုတ်နဲ့ညှိမယ်ဆိုတဲ့ချက်ကတော့ဒီမှာမဖြစ်နိုင်ဘူးလို့ထင်ပါတယ်အိန္ဒိယလည်းစိုးရိမ်နေတယ်အခုခိုင်မာတရုတ်ကအတော်အော်စွာကြည်နေပြီငါတို့ကဤရောဘုံနဲ့ဆက်မဖြစ်မဲ့ဆိုပြီးတော့တရုတ်အိန္ဒိယသတင်းစာဆရာတွေကတော်တော်များများတိုက်တွန်းရေးနေကြတာတွေ့ရပါတယ်ဆိုတော့ဆိုတော့ရှမ်းမြောက်မှာလုပ်လို့ပဲအေးအေးကိုနည်းမြေပိုင်တဲ့တချို့ပေးပြီးတော့ကဲမင်းတို့ဒီမျိုးဒီမျိုးတွေယူပြီးတော့လို့ယူအဲတေယုံနဲ့လုပ်တဲ့စီးပွားရေးကဒါအတိုင်းဒါတချို့အထိမင်းတို့လောက်ယူဆိုတာမျိုးများလုပ်မလားအဲ့ဒါကိုအေးလက်ခံမလားသိပြီးတော့စဉ်းစားရခက်တဲ့ကိစ္စဖြစ်ပါတယ်တခုလည်းဆိုရင်ရရှိရတရုတ်ကယုံကြည်အားထားလောက်တဲ့မဟာမိတ်မဟုတ်ဘူးလို့ပြောရင်မှားမယ်မဟုတ်ပါဘူးကျွန်တော်ဘာလို့ထောက်ထားပြချင်လဲဆိုတော့ဟင်းကဗမာပြည်ကွန်မြူနတီပါတီဗမာပြည်ကွန်မြူနတီပါတီကိုတရုတ်ကွန်မြူနတီပါတီညီနောင်ပါတီဆိုပြီးလက်ပင်ဖက်ပြီးပေါင်းလာခဲ့တာပါသူတို့ ရဲ့ထောက်ခံမှုကြောင့်လည်းဗမာပြည်ကွန်မြူနတီပါတီဟာတော်တော်လေးအသက်ရှင်လာခဲ့တာဖြစ်ပါတယ်တတန်းရှင်ဒါပေမဲ့လည်းလေးလျှောက်ပင်တက်ပြီးနောက်မှာဗမာပြည်ကွန်မြူနတီထိုးကျွေးလိုက်တယ်အဲ့ဒီဇာမှာစီးပွားရေးလုံမဲ့နေစားဘာညာဆွေးတော့အဲ့လိုလုံလိုက်တဲ့အခါကျတော့ဗမာပြည်ကွန်မြူနတီရတာမလိုလားဘူးကျွန်တော်ကြားရတာပေါ့လေအဲ့မှာဖားရတာကြားရတယ်ဆိုတာဒီလျှောက်ပင်နဲ့အဲ့ဗမာပြည်ကွန်မြူနတီဥက္ကဋ္ဌခင်ပါသိန်းတင်သွားဆွေးနွေးပွဲခင်ပါသိန်းရတာအပြည့်အထန်ကန့်ကွက်ပြီးတော့အထောက်ထားတဲ့မလို့သိဘူးဆိုတော့ပြောတယ်အဲ့ဒီဒီကောင်းတော့ဒင်းချောက်ပင်ကစိတ်ဆိုးပြီးတော့အစည်းအဝါတောင်ထွက်သွားတယ်လို့ပြောပါတယ်ပြီးတော့ထိုးကျွေးလိုက်ကြပဲတကယ်တော့ဘန်ပီကွန်မြူနတီပါတီကိုဆိုတော့တရုတ်ကိုယုံရင်တော့အဲ့လိုထိုးကျွေးခံရလေမလားဆိုတော့လည်းပဲသူကစိုးရိမ်ညံ့မှဖြစ်ပါတယ်သူလည်းစီးရင်မထင်ပါတယ်ဆိုတော့ဒီခိုင်းကြီးကတော့ဘယ်လိုဖြစ်လာနိုင်လဲဆိုတော့ဆက်လက်ပြီးတော့စောင့်ကြည့်ရမယ်စိတ်ဝင်စားစရာအကောင်းဆုံးအခန့်လို့ပြောချင်ပါတယ်ဒီညမှာ
ဟုတ်ကဲ့ပါအဲ့တော့ဒီတရုတ်ရဲ့ဒီလိုမျိုးပေါ့ငင်းငင်းချားဝင်စိစက်တာမြမငင်းချင်ရေးအတွက်ရေရှည်မှာအာကိုနိုင်ပါမလား
အမကိုနိုင်ဘူးလို့ပဲပုံမလင်းပြောမှဖြစ်ပါတယ်ရေရှည်တရုတ်ကသူတို့အကျိုးစီးပွားအတွက်အခုဆိုရင်အကန့်အသတ်သူအကျိုးစီးပွားရှိအောင်လုပ်လိုက်ပြီတခွက်ကိုဒါပေမဲ့တော့မြမနိုင်ငံမှာရေရှည်ငင်းချင်ရေးဆိုတာဟာဒီလိုပြောခဲ့လို့ပဲဆက်နာရှင်စနစ်ခြုံငင်းဟာပထမတာဂက်ဖြစ်ပါပထမဆုံးပြမှတ်ပဲအဲ့ပြီးတော့မှတိုင်းရင်းသားညီညွတ်ရေးဘာညာဘာညာဆိုတော့သူတို့ချလောက်ကြမှာဖြစ်ပါတယ်ဆိုတော့ဆီယနာရှင်စနစ်ပြုတ်ကြရေးဆိုတာကိုတရုတ်ကလူလာပါမလားဆီယနာရှင်စနစ်ပြုတ်ကြပြီးတော့စစ်မှန်တဲ့ဒီမိုကရေစီနိုင်ငံဖြစ်မြန်မာနိုင်ငံဖြစ်သွားမှာကိုတရုတ်ကြိုက်ပါမလားဆိုတော့အဓိကမေးပုံပါပဲဒီမိုကရေစီနိုင်ငံဖြစ်သွားရင်အနောက်နိုင်ငံတွေနဲ့အမေရိကန်တို့နဲ့ပူပြီးရင်းနှီးလာမယ်သူတို့ရင်းနှီးမြုပ်နှံမှုတွေဘာညာဆက်ဖြစ်အများကြီးဖြစ်လာမယ်ဒါကိုတရုတ်ကမကျေနပ်နိုင်ပါဘူးတရုတ်ကသူကိုယ်တိုင်ကလည်းတပါတီအာဏာပြပြီးတော့အုပ်စိုးနေတဲ့စနစ်ဖြစ်တယ်ဆိုတော့စစ်ကောင်စီဟာသူ့အတွက်ပူပြီးတော့ဆက်ဆံရပြောဆိုရသူပြောတာနားထောင်မဲ့သဘောရှိတာတွေ့ရပါတယ်မြန်မာနိုင်ငံမှာကတကယ်လူထုကိုစားပြုတဲ့စစ်မှန်တဲ့ဒီမိုကရေစီဆိုတာတက်လာရင်တော့မြန်မာပြည်သူလူထုရဲ့တရုတ်ပေါ်သဘောထားကလည်းပဲသိပြီးတော့ဒီနင်းမဟုတ်ဘူးနော်ခါစီဖြစ်နေဆိုတော့အဲ့လိုအစိုးရမျိုးကိုတရုတ်ကလူကြီးရမရှိပါဘူးဆိုတော့ဒါကိုကြည့်ကြတဲ့ကတရုတ်စီမြန်မာနိုင်ငံရေရှည်ကြီးကြီးအတွက်လုပ်ပေးပါမလားဆိုတော့စဉ်းစားရရှိပါတယ်အစလုံးကသုံးသက်သူတွေကလည်းအများတန်းပြောကြတယ်တရုတ်ကစိနေနှစ်ဖက်နင်းပေါ်လေသူတို့အဲ့တိုင်းသားအင်အားစုတွေကိုသူတို့ရဲ့နိုင်ဖက်အဖြစ်သုံးပြီးတော့တရုတ်ကိုစစ်ကောင်စီကိုမြန်မာနိုင်ငံရဲ့ဗဟုအစိုးရဘယ်အစိုးရဖြစ်ဖြစ်သူတို့ကဖိနှိပ်ကစားနေတာဖြစ်တယ်ဆိုတော့ပြောပါတယ်အဲ့လိုပြောတာအခုကလည်းတွေးကြရပြီပဲရှမ်းမြောက်ကိစ္စမှာပဲညီတော်မဟာမိတ်သုံးဘွယ်ဝင်တိုက်တွန်းကလည်းတရုတ်ရဲ့ပြောပါကင်းတယ်လို့ပြောတော့တရုတ်ကတော့စီးခဲ့တယ်မစီးကျွံပြုတ်နေခဲ့တယ်ဝါတဆင်လက်နဲ့တွေ့ခဲ့တယ်ဆိုပြီးတော့ဒူရရတာပညာရှင်တွေသုံးသပ်တွေကအများကြီးပြောနေကြတာဖြစ်ပါတယ်ဆိုတော့တရုတ်ကသူ့အတူအတွက်သာ people လို့ပြောတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့ပြည်သူတွေမျှော်မှန်းနေတဲ့ထရဝါညီညာရေးရရှိအောင်အကူလောက်တဲ့မဟာမိတ်လို့တော့ပြောဖို့အင်တန်ခက်ပါလား
အဲ့တော့ဒီအခုကိစ္စကပေါ့နော်ရှေ့ကိုမှန်းပြီးတော့ကြည့်မယ်ဆိုရင်ဒီကိစ္စဟာမြန်မာပြည်သူတွေလူလားနေတဲ့ဒီငင်းချမ်းတာယာရေးအတွက်အရေးအယံလမ်းစာတစ်ခုဖြစ်နိုင်မလား
တရုတ်ကတော့ဘေးဖယ်လိုက်ပြီးတော့တိုင်းရင်းသားအင်အားစုတွေအကုန်လုံးတွင်နေသူဟာညီနိုင်ဖြစ်ရှင်မှရမယ်ဆိုတာကိုသဘောပေါက်ကြရင်တော့ညီနိုင်ဖြစ်ရှင်ရဲ့အဆင့်ကိုရောက်ကောင်းရောက်လာနိုင်ပါတယ်တချို့တိုင်းရင်းသားကောင်းဆောင်တွေကလည်းစစ်ကောင်စီကိုတိုင်းရင်းသားကောင်းဆောင်ဆိုတာဒုတိယပိုလိုကြီးခွန်မော် KIA ကကျွန်တော်ပြောသွားတာအင်တာဗျူးတစ်ခုမှကျွန်တော်ကြားပါတယ်သူကစစ်တပ်ကိုလုံအောင်ချေပုံပလိုက်လို့မရဘူးတဲ့ဒီစနစ်ကိုဖယ်ရှားပြဖို့တိုက်ဖြတ်ပြဖို့သာဖြစ်တယ်အဲ့ဒီဟာကိုလုံအောင်ချေမှုပြဖို့မဟုတ်ဘူးဆိုတော့သူကအင်မတန်ပန်ကန်တဲ့သဘောထားကြားရတယ်သူတော်တော်လေးအတက်စရာကောက်ပါတယ်အဲ့ဒီစကားမျိုးဆိုအဲ့ဒီသဘောမျိုးရှိတော့သူညှိနှိုင်းတဲ့ပုံစံမျိုးဖြစ်လာနိုင်ပါတယ်သို့တော်လည်းပဲရေးရှိမှာဒီစစ်အနာရှင်စနစ်စင်းတဲ့မြတ်ကလာဘလုံးစစ်မှန်တဲ့ Federal Democracy ပြည်ထောင်စုစွာဖြစ်နိုင်ပါမလားဆိုတာကတော့တိတ်ပြီးတော့မေကွန်းမင်းစရာတစ်ခုဖြစ်ပါတယ်စစ်အနာရှင်စနစ်နဲ့ Democracy စွာ Bloodlands and Land ဘောလေဘာမှမဆိုင်ပါဘူးဒီရှိ Democracy Federal ပြည်ထောင်စုပေါ်ထွန်းရေးဆိုတာကတော့စစ်အနာရှင်စနစ်မရှိတဲ့နောက်ပိုင်းမှာစစ်တပ်ကိုနိုင်ကသူတို့သိပြီးတော့ဒါသူတို့ဖယ်ချပြဖို့ပြတာမဟုတ်ဘူးဟိုဘုံကြောင့်ကြီးကောင်ပြောသလိုပဲသူတို့ကိုနိုင်ကဒီဟာကိုလက်ခံပြီးတော့ပေါ့လေငါတို့ကနိုင်ငံရေးရပေးဆုပ်ပြီးတော့ပြည်သူတွေရဲ့ဆန္ဒအတိုင်းတိုင်းသားတွေရဲ့ဆန္ဒအတိုင်းအလိုညွညွတ်လုပ်ကြပါလို့အစင်းချင်းရောက်သွားရင်တော့ဖြစ်လာနိုင်တယ်လူ့ဖွဲ့ရင်တော့မလွယ်သေးဘူးလို့ပဲပြောမှာဖြစ်ပါမယ်ဆင
်ဟုတ်ကဲ့ပါဦးကျော်စန္ဒရှင်အခုလိုဆွေးနွေးသုံးသပ်ပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ရပါတယ်ခင်ဗျာရပါတယ်
မြန်မာလူငယ်အတော်များများထိုင်းနိုင်ငံမှာပညာသင်ယူနေကြပါတယ်အခုလက်ရှိမြန်မာနိုင်ငံအခြေအနေတွေကြောင့်လည်းထိုင်းနိုင်ငံမှာပညာသင်ယူရင်တရားဝင်နေထိုင်ခွင့်ရဖို့ကြိုးစားနေတဲ့လူငယ်တွေအများအပြားရှိလာနေပါတယ်ဒါကြောင့်ထိုင်းနိုင်ငံမှာပညာသင်ယူရင်နေထိုင်ခွင့်ရဖို့နဲ့အလို့အကန့်ခွင့်လန်းတွေနဲ့ပတ်သက်ပြီးထိုင်းနိုင်ငံမှာပညာသင်ယူနေတဲ့လူငယ်တယောက်ကိုမက်ခင်လီဆက်သွယ်စကားပြောထားပါတယ်ရှင်
Hey Gen Z တို့တက်ချင်အောင်ပြင်ပြီနော် Gen Z တို့ရေမြန်မာနိုင်ငံကနေပြီးတော့ထိုင်းနိုင်ငံမှာသွားပြီးတော့ကျောင်းတက်ဖို့ကြိုးစားနေတဲ့လူငယ်အများစုအတွက်ဒီတစ်ပတ် Gen Z season မှာထိုင်းနိုင်ငံမှာသွားရောက်ပညာသင်ကြားပြီးနေထိုင်ခွင့်ရဖို့အတွက်ဘာတွေလိုအပ်လဲဆိုတာကိုပြောပြပေးဖို့လက်ရှိမှာထိုင်းနိုင်ငံမှာကျောင်းတက်နေတဲ့လူငယ်လေးတယောက်ဖိတ်ခေါ်ထားတယ
်။အလုံးပဲမင်္ဂလာပါခင်ဗျာကျွန်တော်နာမည်ကကျတော့လမ်းမောင်ပြန်ဖြစ်ပါတယ်အခုလက်ရှိကတော့ Prospect Burma ပညာသင်ဆုနဲ့ထိုင်းနိုင်ငံ Asia Pacific International University မှာ Bachelor Education ကိုတက်ရောက်နေတဲ့ Prospect Burmaပညာတော်သင်ကျောင်းသားတယောက်ဖြစ်ပါတယ
်ပထမဆုံးအနေနဲ့ထိုင်းနိုင်ငံအတက္ကသိုလ်တွေမှာဘယ်လိုမျိုးပညာတော်သင်ဆုတွေရှိနေလဲဆိုတာကိုနားထောင်ကြည့်နော်
ဒီ scholarship အလေးပဲသူကနှစ်မျိုးရှိလို့ကျွန်တော်တို့ပြောလို့ရပြီပေါ့နော်ပထမတစ်ခုကကျတော့ကျွန်တော်တို့အဖွဲ့အစည်းတွေအပြည့်ပညာသင်ဆုရှိရဒုတိယတစ်ခုကကျတော့ဒီတက္ကသိုလ်တွေ university ကိုယ်တိုင်ကပေးတဲ့ပညာသင်ဆုရှိရဝမအပြင်ချူလော်လော်ကွန်ဆိုရင်တို့ချူလော်လော်ကွန်တက္ကသိုလ်ကနေပေးတဲ့ major တွေပေါ့နော်တို့နိုင်ငံမှာတက်ဖို့အတွက်ပေးမယ့် major တွေလည်းရှိပါတယ်ဆိုတော့ဒီလက်နှစ်ခုရှိပါတယ်ဆိုတော့ကိုကဒီနည်းလမ်းတစ်ခုကို try ကြည့်လို့ရရပေါ့နော်အဖွဲ့အစည်းတွေကပေးတဲ့ပညာသင်ဆုတွေမှာဆိုကျွန်တော်တို့အထူးသဖြင့်ပါတယ်ရှိမလဲဆို prospect ပါမှရှိမယ်နောက်ပြီးတော့မှတခြား challenge drink ဆိုတဲ့အပွဲအစီအစဉ်ရှိမယ်နောက်ပြီးတော့အမျိုးသမီးတွေကိုပဲတည်တင်ပေးတဲ့အဒီပေါ့နော်အမျိုးသမီးတွေနဲ့ဒီအမျိုးသမီးခင်ထိုင်းသူတွေကိုပဲတည်တင်ပေးတဲ့ daughter rising scholarship ပညာသင်ဆု season တွေရှိတယ်နောက်တစ်ခုကကြတော့ဒီ borderline တွေမှာပေါ့နော်ကွာ borderline တွေမှာရှိနေတယ်မြန်မာနိုင်ငံနေဆက်တွေမှာရှိနေတယ်ဆိုရင်ကျွန်တော်တို့ contact on foundation တွေပညာသင်ဆုတွေရှိတယ်နောက်ဆုံးတစ်ခုကကြတော့ကျွန်တော်တို့ ASEAN မှာတက်လို့ရတဲ့ ASEAN Maven Foundation တွေရှိရပေါ့
တချို့ကျောင်းသားတွေကကြတော့ကိုယ်စီနဲ့ကိုကျောင်းထွက်ကြမယ်ဆိုတော့ထိုင်းမှာကျောင်းသွားတက်မယ်ဆိုလို့ရှိရင်ကုန်ကျစရိတ်ဘယ်လောက်လောက်ရှိမလဲ
တော့ကုန်ကျစရိတ်ကတော့ကျွန်တော်တို့ခုနကပြောသလို variation of quality မယ်အဲတချို့ကျောင်းတွေတချို့ကျောင်းတွေကနေမြေကြီးတွေဈေးကြီးရေပေါ့နော်ဆိုတော့ကျွန်တော်တက်နေတဲ့ကျောင်းပေါ်မှာအခြေခံပြောလေးလေးပြောပါမယ်ကျွန်တော်တို့ဒီနေ့တစ်နှစ်กว่าအဖြစ်ကျွန်တော်တို့ဘယ်လောက်ရှိလဲဆိုတော့ဒီ bank rate အားဖြင့်ကုန်ကျစရိတ်ကကျတော့အနည်းဆုံး bank 3000လောက်ရှိရေပေါ့နော် bank 3800 3000လောက်ရှိရေအဲ့ဒါကကျောင်းစရိတ်ရောကျွန်တော်တို့ကနေစရိတ်ရောစားစရိတ်ရောအကုန်အပီးအစည်းဆိုရင် bank 3000ကျော်ကျော်ပေါ့ bank 3000ပေါ့ဒါပေမဲ့ကိုယ့်ရဲ့အသုံးစရိတ်ပေါ်မှာနေနေမူတည်ပြီးတော့ bank 3000ကျော်သွားရင်တော့မယ် bank တဲ့အောင်ကြောတော့လေရောတော့ဆိုပတ်နဲ့တိုင်းဆိုတော့အဲဒီမှာငွေပြောမယ့်ဆိုရင်အချမ်းပြားပြပြောမယ့်ဆိုတိမဲ့ရချော်ချော်လောက်ပေါ့နော်အဲ့လောက်လောက်တော့အကုန်ကြနိုင်ခြေတော့ရှိပါတယ်ဒါပေမဲ့အဲ့ဒါကတစ်ခါရင်းနဲ့အပီးပြရတာမဟုတ်ဘူး semester based လမ်းပေါ်လာကွာ semester ပထမတစ်ဖြတ်ကိုတိ60 80လောက်ပေါ့နော်အဲဒုတိယတစ်ဖြတ်ကအဲ့လောက်လောက်ပြရတယ်အဲအဲ့လို semester based နဲ့သွားတာဖြစ်တဲ့တည်းလို့ဟိုအရင်တော့ဝင်လောက်တော့မလောက်တော့မမြအောင်ပေါ့နော်အဲ့လိုမျိုးတစ်ခုတော့တတတော့ဖြစ်တာပေါ့နော်ဟုတ်ကဲ့
နောက်ပြီးတော့ကိုယ်စီနဲ့ကိုကြောင်းလာတတ်တဲ့လူငယ်တွေအတွက်ဘယ်လိုမျိုးအခွင့်အရေးမျိုးတွေရှိနေလဲဆိုတာကိုလည်းနားထောင်ကြည့်
ဘူးကိုအစီအစဉ်လဲကိုလာမယ်လောလောဆီတော့ထိုက်ဖက်ကိုရောက်လာမယ်ပေါ့နော်ဆိုတော့ cell phone နဲ့ရောက်လာလို့ရတယ်ပြီးတော့မှဘာလုပ်လို့ရလဲကျွန်တော်တို့ဒီလုံယူလို့ရတယ်ပေါ့နော်ပညာရေးချင်းဝင်ယူလို့ရတယ်ဥပမာအားဖြင့်ကျွန်တော်တို့အာရှိတော်အရှာနိုင်ငံတွေမှာရှိတဲ့ကျောင်းသားကျောင်းသူတွေကိုအဓိကအပြင်ပေးနေတဲ့ဆိုမီယာပေါ့နော်ဆိုမီယာ foundation ကနေလုံယူတယ်နောက်ပြီးတော့မှအာဒီနိုင်ငံမှာ part time တွေလုပ်ပြီးတော့မှတစ်ဖက်တစ်လမ်းကနေဝင်ဝင်လုပ်ပြီးတော့မှအာ cell phone နဲ့အာတက်လို့ရတယ်ပေါ့နော
်နိုင်ငံတကာကကျောင်းလာတက်တဲ့ကျောင်းသားတွေအတွက် student loan လို့ခေါ်တဲ့ချင်းငွေထုတ်ချပေးနေရဲဆိုတော့လေအော်အဲ့ဒီကိစ္စလေးကိုလည်းအသေးစိတ်လေးပြောပြပေးပါအောင်နော
်ဟုတ်ကဲ့ဆိုတော့ဒီနောက်ချီးွယ်6တဲ့ဒီပေါ်တော့ကိစ္စဆိုမီယာပေါ့ကျွန်တော်တို့ပုံမှန်အပြင်ဆိုဆိုမီယာအဖွဲ့အစည်းကပေးတယ်ဒါ Southeast Asia State မှာပေါ်တော့မြန်မာနိုင်ငံတွေရလေရပြေပေါ့နော်ဆိုတော့သူတို့အတောင်းနဲ့ documents တွေရှိတယ်ပေါ့နော်ဆိုတော့ကိုကအတောင်းနဲ့ documents တွေကကျွန်တော်ပါမကိုရဲ့ဒီ supporting education background document နဲ့နောက်ပြီးတော့ကိုတက်နေတဲ့ university ရဲ့ background document တွေကိုသူကတောင်းလာဖြစ်တယ်ပေါ့နော်ဆိုတော့အဲ့ဒါတွေတောင်းပြီးတော့မှသူတို့တောင်းတဲ့ information နဲ့ပေါ့ကအစီအတေပေါ့နော်ဘာဖြစ်လို့ဒီချင်းငွေကိုလိုပါလဲဆိုရလေဒီကိုကအာတင်ပေးဖို့လိုတယ်ပေါ့နော်ဆိုတော့ချင်းငွေကကြတော့သူကအာတိုးစေးကလည်းအရင်ရောလဲမမြားဘူးနောက်ပြီးတော့မှဒီသူတို့လုပ်ထားတဲ့ plan ကလည်းတော်တော်လေးအဆင်ပြေအကြောင်းပြပြချင်းဆက်စရာမလိုဘူးအကြောင်းပြပြချင်းကအလုံးဟိုအလုံးရမှာပေါ့နော်သူတို့အလုံးရမှာသူတို့ဗန်နစ်ကာလာအထိသူတို့သတ်မှတ်ထားတယ်အာ7နှစ်ကာလာဆို7နှစ်ကာလာပေါ့နော်7နှစ်ဆို7နှစ်သူတို့သတ်မှတ်ထားတယ်အဲ့ဒီကာလာအထွန်းကိုကိုကပြီးတော့တဖြည်းဖြည်းနဲ့ဆက်သွားရင်တော့ရရပေါ့နော
်ကျောင်းတက်ရင်လည်းအလုံးလုံးချင်းတဲ့လူငယ်တွေအတွက်ဒီအလုပ်လုပ်ကင်ခွင့်စီမင်းစီကန်းနေရာကိုဘယ်လိုရှိနေလဲ
ထိုင်းနိုင်ငံမှာတော့အခက်တက်ရှိရဲ့ကျွန်တော်စအရင်လုံးတော့မရဘူးအာ20 hour လောက်ပဲတော့လောက်ခွင့်ပြေးပေါ့နော်ဆိုတော့အဲ့လိုမျိုးအခက်တက်ရှိရဲ့တော့ on campus ကြတော့ဗားတွေလုံးလို့ရတယ် on campus ဆိုကိုယ့်ရဲ့ဆရာဆရာမတွေလက် assistant lecturer တို့သူ့ရဲ့ဆရာဆရာမတွေအမှတ်တွေချစ်ပေးတာအဲ့လိုမျိုးလုပ်ရတယ်နောက်ပြီးတော့ lab assistant တို့ laboratory မှာလုပ်တယ်ဆိုရင် lab assistant နဲ့လုပ်တာမျိုးနောက်ပြီးတော့မှအာကျွန်တော်တို့ကကြတော့ကျွန်တော်ကျောင်းစင်ဒီအဆောင်တွေမှာပေါ့နော်ကျွန်တော်တို့ student adopts တွေမှာ monitor လုပ်တာမျိုးတွေနောက်ပြီးတော့မှဒီ janitor ပေါ့နော်အဆောင်ကိုတက်ရှင်လုပ်တာမျိုးတွေဆိုတော့အဆောင်တွေကျွန်တော်ကျောင်းမှာရှိရတာ position ရတော့မျိုးစုံပဲဒါ on campus ပေါ့နော် campus အပြင်လုပ်မယ်ဆိုရင် bank of တို့နေရာမျိုးတွေမှာချင်းမတို့နေရာဘိုးတွေမှာလောက်ပဲစီပီးလင့်နေပေါ့နော်
ကေဂျင်စီတွေဒီတစ်ပတ်တော့ဒီလောက်ပဲเนาะရှိတစ်ပတ်ဒီကြာလို့ရှင်လည်းဒီထက်ပိုကောင်းတဲ့အစီအစဉ်လေးနဲ့တင်ဆက်ပေးသွားဖို့ရှိနေပါတယ်။ဒါကြောင့်မို့လို့ဂျင်စီအစီအစဉ်ကိုဆက်ဆက်စောင့်ကြည့်ဖို့မမေ့ကြပါနဲ့เนาะ။တက်တာ
။ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကဘောလုံးပွဲတွေမှာအပြာဂတ်သုံးဖို့ကိစ္စကိုအနီးကပ်ပြပြီးတော့ပယ်ချလိုက်ပါတယ်။မြန်မာဘောလုံးငွေခေရဲ့လက်ရွေးစင်ကိုသမားဟောင်းဦးဆိုင်မောင်မောင်ဦးကွယ်လွန်သွားခဲ့ပါပြီ။ဒီသတင်းနေနဲ့အတူတစ်ပတ်အတွင်းထိတ်တန့်ရောက်သတင်းတွေကိုတော့ကိုရန်နိုင်စုစည်းတင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါကျွန်တော်ရနိုင်ပါ VO ရဲ့တပတ်တွင်းအောက်စားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် FIFA ကဘောလုံးဖွဲ့ချုပ်အနေနဲ့အပြာကတ်သုံးဖို့ကိစ္စကိုလုံးဝဆန့်ကျင်တယ်လို့ FIFA ဥက္ကဋ္ဌ Gianni Infantino ကပြောလိုက်ပါတယ်နိုင်ငံတကာဘောလုံးဖွဲ့ချုပ်ဘုတ်အဖွဲ့ IFAB ကနေဘောလုံးပွဲတွေမှာဒိုင်းနေနေတဲ့အစားသမားတွေကိုပွဲတွေကနေ10မိနစ်ထုတ်နိုင်တဲ့အပြာကတ်သုံးဖို့ကိစ္စအဆိုပြုတာကို Scotland မှာကျင်းပခဲ့တဲ့ IFAB ရဲ့နှစ်စဉ်ညီလာခံမှာဆွေးနွေးခဲ့ကြတာဖြစ်ပါတယ်FIFA အနေနဲ့ဘောလုံးပွဲရဲ့အနှစ်သာရနဲ့အစင်းလာတွေကိုကာကွယ်ထိန်းသိမ်းဖို့လိုပြီးတော့ဒါကြောင့်အပြာကတ်သုံးဖို့မရှိဘူးလို့ Mr. Infantino ကပြောလိုက်ပါတယ
် No there will not be any blue cards
ကမ္ဘာတိုက်တန်းအစဉ်ဘောလုံးပွဲတွေမှာအပြာကတ်ကိုသုံးသွားမှာမဟုတ်ပါဘူး FIFA အနေနဲ့လည်းအပြာကတ်သုံးမဲ့ကိစ္စကိုလုံးဝကန့်ကွက်ပါတယ
်အပြာကတ်သုံးမှုကိစ္စကိုကန့်ကွက်ခဲ့ပြီမဲ့လည်း IFAB ရဲ့ဒီအစည်းအဝေးအတွင်းမှာပဲကစားသမားချင်းခေါင်းချင်းတိုက်မိတဲ့အခါထိုင်ရရတာတွေအတွက်နောက်ထပ်လူစားလဲခွင့်ပေးဖို့ကိစ္စကိုတော့သဘောတူခဲ့ကြပြီးတော့လာမယ့်ဇူလိုင်1ရက်နေ့ကစပြီးတော့အသက်ဝင်မှာဖြစ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာအင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲတွေပတ်မှာတော့မန်ချက်စတာနှစ်သင်းပြီးခဲ့တဲ့တစ်ပတ်ကထိတ်တိုက်တွေ့ခဲ့ကြပါတယ်။မန်စီးတီးနဲ့မန်ယူတို့ရဲ့မန်ချက်စတာဒါဘီကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကမန်စီးတီးရဲ့အင်တရက်ခွင့်မှာကစားခဲ့ကြပြီးတော့မန်စီးတီးက3ဂိုးတကူနဲ့နိုင်သွားပါတယ်။ဒီဘက်မှာမန်ယူကရိုက်စ်ဖို့က10မိနစ်မှာကိုယ်ရင်သွင်းလို့ရှေ့ကဥဆောင်ခဲ့ပေမဲ့လည်းမန်စီးတီးတင်းကဒုတိယပိုင်းမှာ3ဂိုးပြန်သွင်းပြီးတော့နောက်ဆုံးမှာ3ဂိုးတကူနဲ့နိုင်သွားခဲ့တာပါ။မက်ဆီတီအတွက်ဂိုးတွေကိုတော့56မိနစ်နဲ့မိနစ်80မှာဖိုရန်က2ဂိုးသွင်းခဲ့ပြီးတော့တတိယဂိုးကိုတော့မန်ယူဘက်ကအမ်ရာဘက်ရဲ့အမားကနေထိုင်ရရအချိန်ပို10မိနစ်မှာဟာလန်ကသွင်းခဲ့တာပါမက်ဆီတီနေပြဂွာဒီယိုလာကတော့ဒီပွဲမှာ2ဂိုးသွင်းခဲ့တဲ့ဖိုရန်ဟာလက်ရှိပရီးမီယာလိဂ်မှာအကောင်းဆုံးဘောလုံးသမားဖြစ်တယ်ဆိုပြီးချီးကျူးလိုက်ပါတယ
် He is right now this season yeah I've been the best so far
သူကဒီဘောလုံးရာသီမှာပရီးမီယာလိဂ်မှာအကောင်းဆုံးကစားသမားတွေထဲကတယောက်ပါအခုဒီကစားပြီးသမျှမှာတော့သူကအကောင်းဆုံးမှာသူဂိုးသွင်းမယ်လို့စိတ်ထဲမှာအမြဲဖြစ်မိပါလေ။လေ့ကျင့်တဲ့အချိန်ဒီမှာလည်းဒီလိုပါပဲ။ဒါပေမဲ့အခုဆိုရင်သူကပွဲတွေအနေရအောင်လုပ်ပေးနေပါလေ။ကမ္ဘာအဆင့်မီကစားသမားဖြစ်ဖို့ဆိုရင်ပွဲတွေနေအောင်လုပ်ဖို့လိုပါလေ
။မန်ယူသင်းဟာဒီပွဲမှာမန်စီးတီးကိုပထမပိုင်းမှာတကူးကိုမရှိနဲ့ဦးဆောင်ပြီးခြေပေါက်ကိုမပေးရအောင်ထိန်းထားနိုင်ခဲ့ပေမဲ့လည်းဒုတိယပိုင်းမှာ3ဂိုးပြန်ပေးလိုက်ရတာဘယ်လိုကြောင့်ပါလဲ။ဘောလုံးပွဲဝေဖန်သူတွေကတော့နီးပြတန်ဟာဂ်ရဲ့ကစားကွက်နဲ့နီးပြအမားတွေကြောင်းလို့ဝေဖန်သူတွေရှိသလိုမန်ယူသင်းဟာမန်စီးတီးကိုပွဲထွက်ကစားသမားတွေအပြင်အရန်ကစားသမားအင်အားချင်းနဲ့မရှင်နိုင်တာကြောင့်နောက်ပိုင်းမှာပြန်ရှုံးသွားတာဖြစ်တယ်လို့ဝေဖန်တာတွေလည်းရှိနေပါတယ်။ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ Soccer Follow Journal အိတ်တာချုပ်ကိုကျော်မြွန်ကိုမေးကြည့်ထားပါတယ်
။အဲတန်ဟာဂ်ရဲ့နီးစနစ်ပိုင်းတွေကိုသဘောမကျဘူးခင်ဗျ။ဘာလို့သဘောမကျအောင်လဲဆိုတော့ဒီကန်ဆစ်ကိုအတောင်းပေးပြီးတော့မန်စီးတီးကိုတုံ့ပြန်တယ်။တုံးပြန်တဲ့အခါရောကာမာလည်းဒီကောင်တာတိုက်ဆက်ကိုကောင်းကောင်းမလုပ်နိုင်ဘူးဒီဝင်းအတက်ကလေးကိုလည်းကောင်းကောင်းကောင်တာတိုက်ဆက်မှာသုံးမချနိုင်တာတွေ့ရတယ်နောက်ပြီးတော့ဒီရက်ရှ်ဖို့ကိုလည်းဟိုဥဆောင်ကိုသွင်းသွားပြီမဲ့သူရဲ့အပိုင်ကိုသွင်းခွင့်ဖြုံးတိလိုက်ပုံမှာလည်းဝေဖန်မှုတွေရှိတယ်ဖိုတင်ကိုမထိနိုင်တာလည်းပါတယ်နောက်ဒုတိယပိုင်းမှာလူကတ်ကစားတော်မှာလည်းညံပြင်းသွားတယ်ပထမပိုင်းမှာဆိုရင်လည်းဒါတကယ်ဆိုရင်မန်ယူကန်ကောင်းသွားတာပါဒီကျွန်တော်တို့ဟာလန်ကအနီးကပ်ကြီးအပိုင်ပိတ်သွင်းတော်ကိုလွှဲချော်တော်တာကတော့အံ့ဩစရာကောင်းလို့လာပါလေ။လူစားလဲမှုဘိုင်းမှာလည်းဒီနီးပြတဲ့တန်ဟတ်ကလူအချက်တွေရှိခဲ့သူလူစားလဲလိုက်တဲ့အမရာဘတ်က အပွဲပြီးကန်ဒီမှာပွဲဟိုအဲ့နာကျင်ချိန်ပေါ်ရောက်မှာအမှားကျူးလွန်လိုက်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဟာလန်ကဂိုးသွင်းခွင့်ကိုရရှိပြီးတော့3-1ဖြစ်သွားရတယ်ဗျ။အဲကြောင့်မလို့ဒီပိုင်းမှာမန်ယူရဲ့နီးစနစ်ပိုင်းတွေအားနည်းတယ်လို့မန်ယူရဲ့တိုက်စစ်ပိုင်းအားနည်းချက်ကလည်းတော်တော်လေးပေါ်လွင်ခဲ့တယ်လို့ကျွန်တော်တို့မြင်တယ်ဗျ။
မက်ဆီဒီသဟာဒီပွဲနိုင်လိုက်တဲ့အတွက်62မှတ်ရပြီးတော့လီဗာပူးနဲ့တမတ်အကွာနဲ့ဒုတိယနေရာကိုရောက်နေပါတယ်။ဒါမဲ့တနင်္ဂနွေနေ့မှာတော့လီဗာပူးနဲ့မန်စီးတီးတို့အန်ဖီမှာတွေ့ကြမှာဖြစ်ပါတယ်။ဇာတိကနှစ်သင်းတွေ့ကြမှာဖြစ်တာကြောင့်ဒီပွဲကဒီနေ့ပရီးမီယာလိဂ်မှာချန်ပီယံဘယ်သူဖြစ်မဖြစ်ဆိုတာကိုအဆုံးဖြတ်ပေးမဲ့ပွဲလို့လဲဘောလုံးပွဲဝီဝန်သူတွေနဲ့ဝါသနာရှင်တွေတော်များများကပြောနေကြပါတယ်။ပွဲစဉ်นี่အများကြီးချန်နေသေးတာကြောင့်ဒီပွဲတစ်ခုတည်းကအဆုံးဖြတ်ဖြစ်မှာမဟုတ်ဘူးလို့နှစ်ဖက်စလုံးကပြောနေကြပေမဲ့လည်းပရီးမီယာလိဂ်ချန်ပီယံဆုအဆုံးဖြတ်ပေးဖို့အတွက်တော့ဒီပွဲကအရေးပါတဲ့ပွဲစဉ်တစ်ခုဆိုတာကတော့အသေးစားပဲဖြစ်ပါတယ်ဆိုတော့ဒီပွဲနဲ့ပတ်သက်ပြီးတော့အခုကျော်မြတ်ကဘယ်လိုခံမှန်းပါသလဲ
လီဗာပူးနဲ့မန်စီးတီးပွဲကတော့ပရီးမီယာလိဂ်တရဘူးလူပွဲကိုအဆုံးဖြတ်တော်ဖြစ်သွားနိုင်တဲ့ပွဲမျိုးလို့ကျွန်တော်တို့ထင်ပါတယ်လက်ရှိအချိန်မှာတော့လီဗာပူးရဲ့ခြေစွမ်းထက်စာရင်မန်စီးတီးရဲ့ခြေစွမ်းကိုကျွန်တော်တို့သဘောကျတယ်မန်ချက်စတာတောင်ကြီးပွဲမှာမန်စီးတီးကစားသွားတဲ့ခြေစွမ်းကတော်တော်လေးကိုကောင်းမွန်ခဲ့တာကိုတွေ့ရတယ်လီဗာပူးကတော့နော်သန်ရန်ဖောရက်စ်ကွင်းမှာပွဲပြီးကန်ဒီကြောင့်မှကန်ကောင်းပြီးတော့သူအနိုင်ရသွားတယ်လို့တော့ဆိုရမယ့်အနေထားပါပဲလီဗာပူးရဲ့နောက်ထပ်ပြဿနာတစ်ခုကပထမအကြော့တုန်းကလှပရဲ့ခြေပါကိုတကူကိုသွင်းယူခဲ့တဲ့အလက်ဇန်ဒါအာနိုမပါဝင်နိုင်တဲ့ညာနောက်ခံအစွန်နေရာအားနေခြင်းနဲ့နောက်တဦးချင်းအမှားလေးတွေကျူးလွန်တာကများတယ်။လီဗာပူးကတိုက်စစ်ပိုင်းမှာဆိုရင်လည်းဒါဆာလာကိုအနာပေးထားတဲ့သဘောတော့ရှိတယ်။ဒီမန်စီးတီးနဲ့ပွဲကအရင်အရေးကြီးတော့လေ။အဲဒီပွဲမှာတော့ဆာလာပြန်ပါလာမယ်ထင်တယ်။မန်စီးတီးကတော့ဒါဂရီလစ်ကလွဲရင်ချန်တဲ့ကစားသမားတွေအစုံလင်ပါဝင်နိုင်ပြီးတော့ကွင်းလယ်တိုက်စစ်ပိုင်းကတော်တော်လေးကောင်းနေတယ်။ဖိုတင်ဆိုရင်ပြားဟိုလက်လက်ကိုထနေတာလေ။ဖိုတင်ကတကယ်ကိုဒီကျွန်တော်တို့ဒီ brain ရဲ့ဟိုပို့ပွားလို့တော့ပြောရတော့ရန်ကိုကောင်းနေတဲ့အချိန်ဖြစ်နေတယ်။ကွင်းလေတိုက်ဆက်ကစားသမားတယောက်အနေနဲ့ပေါ့။အဲတော့လီဗာပူးအနေနဲ့ဒီပွဲမှာတည်ရရင်ပဲဒါကံကောင်းတယ်လို့ဆိုရအောင်ပါပါ။ Man City ရဲ့တိုက်ဆက်ကိုလီဗာပူးနောက်တန်းကဟန်တားနိုင်ဖို့မလွယ်ဘူးပါဘူး။ပေါ့ကြော်တော့ကဆိုရင်လည်း Man City ကဂိုးသွင်းခွင့်တော်တော်လေးကိုရရှိခဲ့တယ်။ဒါပေမဲ့ကန်ဆိုးပြီးတော့အာနိုရဲ့ဒီ twin goal ကခြေပါကူကအရန်ကိုကောင်းသွားတဲ့အတွက်ကြောင့်မလို့ဟိုလီဗာပူးကန်ကောင်းပြီး 1-1 တည်ချသွားတယ်ဗျာ။ဒီပွဲမှာကျွန်တော်ကတော့ Man City ကတိုက်စစ်ပိုင်းအားသာချက်နဲ့အနိုင်ရယူသွားမယ်လို့ထင်ပါတယ်ခင်ဗျာ။အဲလီဗာပူးအနေနဲ့အနိုင်ရဖို့တော့လုံးဝမလွယ်ဘူး။လီဗာပူးအလုံးစုံရရင်တည်ရလို့ကျွန်တော်ခန့်မှန်းချင်ပါတယ်ခင်ဗျာ
။လီဗာပူးနဲ့ Man City ပွဲကိုတော့လာမယ့်တနင်္ဂနွေနေ့ညရမစံတော်ချိန်7:15မှာကစားကြမှာဖြစ်ပါတယ်ခင်ဗျာ။မလေးရင်ကိုသမားဟောင်းဆိုင်မမောဦးဟာပြီးခဲ့တဲ့တောက်ကြနေ့ကပဲကွယ်လွန်သွားခဲ့ပြီဖြစ်ပါတယ်။ဒီမှာဘောလုံးငွေခစ်ရဲ့လက်ရွေးစဉ်ကိုသမားဟောင်းတို့ဖြစ်တဲ့ဦးဆိုင်မမောဦးဟာနေပြီးတော့မှတောက်ကြနေ့ညနေပိုင်းကကင်ဆာရောဂါနဲ့ကွယ်လွန်သွားခဲ့တာဖြစ်ပါတယ်။1993ခုနှစ်က18ချိန်မြောက်စီးကိန်းပြိုင်ပွဲမှာမြန်မာဘောလုံးအသင်းဒုတိယရခဲ့တဲ့အချိန်ကဆိုင်မမောဦးဟာမြန်မာအသင်းရဲ့အရင်ကိုသမားအဖြစ်ပါဝင်ခဲ့တာပါ။ဆိုင်မမောဦးဟာ1980ပြည့်လွန်နောက်ပိုင်းနဲ့90ခုနှစ်ကာလတွေကမြန်မာနိုင်ငံရဲ့ပထမတန်းနဲ့အဆင့်မြင့်တဲ့ဘောလုံးပွဲတွေမှာယထာလို့ခေါ်တဲ့မြန်မာမိထားအသင်းမှာကိုယ်သမားအဖြစ်ပါဝင်ကစားခဲ့ပြီးတော့မြန်မာလက်ရေးစင်ကိုယ်သမားဖြစ်လာခဲ့တာပါ။လာသမားဘွားကနေအနာယူပြီးနောက်ပိုင်း MNL မြန်မာ National League ဘောလုံးပွဲတွေပြောင်းလဲချင်းပါခဲ့တဲ့အချိန်မှာတော့သူဟာရန်နာဘုံအသင်းရဲ့ဂိုးနီးပြဖြစ်လာခဲ့တာပါ။ဝယ်လွန်ချိန်မှာတော့အသက်60ရှိဖြစ်ပြီးတော့ဇနီးနဲ့သားနှစ်ယောက်ဂျန်ရခဲ့တယ်လို့သိရပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုတင်ပြပါမယ်ရှင်။အမေရိကန်သမ္မတဟောက်ဒေါ်နယ်ထရန့်ရဲ့အပြိုင် Republican Party သမ္မတကိုယ်စားလှယ်လောင်းရှင်ပြိုင်သူနောက်ဆုံးလက်ချံဖြစ်တဲ့ Nikki Haley ဟာ Super Tuesday လို့သိကြတဲ့ပါတီရင်းပနာမရွေးကောက်ပွဲတွေမှာရှုံးနိုင်ခဲ့တဲ့နောက်ပါတီရင်းရွေးကောက်ပွဲတွေကနေရပ်ဆိုင်းလိုက်ကြောင်းကြေညာပါတယ်။ဂါဇာမှာယာယီအပြစ်ခတ်ရက်စဲရေးအတွက်အီဂျစ်မှာဆွေးနွေးနေကြချိန်မှာပဲအစ္စရေးစစ်တပ်ကဂါဇာတဝမ်းမြေပြင်စစ်ဆင်ရေးရောလေးချောင်းကပါတိုက်ခိုက်နေပါတယ်။ဂါဇာကိုလူသားချင်းစာနာမှုအကူအညီတွေပို့ပြီးတော့ပေးပို့နိုင်အောင်ဆောင်ရွက်ဖို့လိုနေပြီဆိုတာကိုအစ္စရေးကိုသတိပေးဖို့စီစဉ်နေတယ်လို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဒေးဗစ်ကင်မရွန်ကလည်းပြောဆိုထားပါတယ်။ယူကရိန်းသမ္မတဇလန်စကီဟာရုရှားကပစ်လိုက်တဲ့ဒုံးကျည်ဘေးကနေကပ်ပြီးတော့လွတ်မြောက်သွားပါတယ်။ တိုက်ခိုက်ခံရချိန်မှာဂရိဝန်ကြီးချုပ်နဲ့ကိုယ်စားလှယ်အဖွဲ့လဲရင်တန်းမှာပါရှိပါတယ်ယူကရိန်းသမ္မတနဲ့ဂရိဝန်ကြီးချုပ်တို့နှစ်ဦးယူကရိန်းနိုင်ငံတောင်ပိုင်းအိုဒက်ဆာမြို့ခီးစဉ်အဆုံးသတ်ချိန်မှာပဲအနီးဝန်းကျင်မှာကြီးမားတဲ့ပေါက်ကွဲသံတွေဆင်ခဲချခဲ့ရတာဖြစ်ပါတယ်ရှင်နောက်ဆုံးရသတင်းချင်းချုပ်ကတော့ဒီလောက်ပါပဲရှင်ဒီမိနစ်ခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုစုံမှုကျော်ဖြစ်ပါတယ်ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျွန်မသင်္ကီးထိုက်ပါ။